Welcome to the Voice of America in Burmese.
ဒီအပေါင်းကိုရညာတညာဖြစ်ပါသည်ခင်ဗျာ American ပြည်ထောင်စု Washington DC မြို့တော် View American တန်ကနေ2023ခုနှစ်ဇူလိုင်လ8ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီဒီလိုင်းဒုံမီတာ3251နဲ့ဒိုင်းလမီတာ190အပြင် View ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ဆက်လွှင့်နေပါပြီခင်ဗျာဒီညအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ကယူကရိန်းကိုကလစတာဘုံးလက်နက်တွေပို့ပေးမဲ့ဆုံးဖြတ်ချက်ကိုကာကွယ်ပြောကြားပါတယ်အမေရိကန်ဗန္ဒာရေးဝန်ကြီးဟာတရုတ်ဒုဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့ပါတယ်တောင်ကိုရီးယားနိုင်ငံကိုရောက်လာတဲ့ IAEA အကြီးအကဲကိုလေစိတ်မှဆန္ဒပြကန့်ကွက်ခဲ့ကြပါတယ်ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုကိုရနိုင်နဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့ထိုင်းနိုင်ငံအန်ထောင်းပြည်နယ်မှာစတင်နေတဲ့အထောက်ထားမဲ့မြန်မာကျောင်းသားငယ်တွေကိုမြန်မာနိုင်ငံကိုပြန်မပို့ဖို့ထိုင်းလူခွင့်အဖွဲ့တွေကတောင်းဆိုခဲ့ကြပါတယ်
။ကပ်ရောင်းအဖြစ်ပတိကရုံးကြည့်တဲ့ကံတဲ့မြန်မာကိုချက်ချင်ဝါထားမိဖို့
ထိုင်းနိုင်ငံလူခွင့်အဖွဲ့ရဲ့ဦးဆောင်ဒါရိုက်တာဖွန်ပရာဖန်ပြောသွားတာဖြစ်ပါတယ်။ဒီကြောင့်အပြည့်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာနိုင်ငံတဝန်းကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံအစည်းအဝေးဥတ္တမောင်တန်းရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ္တကာလအစည်းအဝေးတွေပါဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကျွန်တော်ရန်နိုင်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ။
စင်ကဲပေါက်ကွဲစေတဲ့ cluster bomb လက်နက်တွေကိုယူကရိန်းနိုင်ငံကိုပို့ပေးမဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကကာကွယ်ပြောဆိုနေပါတယ်။ဘုံးအသေးလေးတွေအမြောက်များပါဝင်ပြီးနေရာကျကျပြန့်ပြန့်ထိခိုက်နိုင်တဲ့ cluster bomb တွေကမပေါက်ကွဲပဲကျန်နေနိုင်တဲ့ဘုံးသီးလေးတွေကအရသားတွေကိုထိခိုက်နိုင်တဲ့အတွက်နိုင်ငံပေါင်း100ကျော်မှာတားမြစ်ထားပါတယ်။အဲ့ဒီလက်နက်မျိုးကိုယူကရိန်းကိုပို့ပေးဖို့ခက်ခက်ခဲခဲဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဘိုင်ဒန်အစိုးရကပြောပါတယ်။အမေရိကန်ပေးမဲ့စင်ကဲပေါက်ကွဲဘုံးတွေကပေါက်ကွဲနိုင်ခြင်းများတဲ့အတွက်အရသာထိခိုက်နိုင်မှုကိုနည်းနိုင်အောင်လုပ်မှာဖြစ်တယ်လို့အင်ဗျူဒေါ်အမျိုးသားလူမျိုးရေးအကြံပေး Jake Sullivan ကတောက်ချန်လေးကအင်ဗျူဒေါ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်
။ Russia has been using cluster munitions since the start of this war to attack Ukraine. Russia's been using cluster
ရုရှားနိုင်ငံကဒီ cluster bomb တွေကိုစစ်ပွဲစကြတဲ့ကအသုံးပြုနေပါတယ်။ဒါကြောင့်လဲယူကရိန်းကသူတို့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုကာကွယ်ဖို့အတွက်စင်ကဲပေါက်ကွဲဘုံးလက်နက်တွေပေးဖို့တောင်းဆိုနေကြတာပါ။ရုရှားတို့ရဲ့ cluster bomb တွေရဲ့မပေါက်ကွဲတဲ့နှုန်းက30ရာခိုင်နှုန်းကနေ40ရာခိုင်နှုန်းအကြားမှာရှိပါတယ်။အမေရိကန်ကယူကရိန်းကိုပေးမဲ့ cluster bomb တွေကတော့မကွဲနိုင်တဲ့နှုန်းပိုနေပြီးနှစ်သက်သမ900ခန်းလုံးလောက်ပဲရှိတာကြောင့်ပိုပြီးထိရောက်မှုရှိမှာပါလို့အမေရိကန်အမျိုးသားလူမျိုးရေးအကြံပေး Jake Sullivan ကအင်ဗျူဒေါ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားခဲ့တာပါယူကရိန်းမှာလက်နက်တွေနှဲနေတဲ့အတွက်စင်ကဲပေါက်ကွဲဘုံးတွေအပါအဝင်ဒေါ်လာတန်း800ဘုံးယူကရိန်းကိုစီရေးအကူအညီတွေထပ်ပေးတာဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်လီတူဝေးနီးယားနိုင်ငံမှာ NATO စီရေးမဟာမိတ်အဖွဲ့ထိပ်သီး CEO ပဲဒီရက်ပိုင်းတွင်ကျင်းပမှာမို့ဒီကိစ္စကသမ္မတဂျိုးဘိုင်ဒန်ကိုဆွေးနွေးမေးခွန်းထုတ်စရာကိစ္စတစ်ခုဖြစ်နေပါတယ်။ NATO စီရေးအဖွဲ့အကြီးအကဲ Jan Stoltenberg ကတော့ cluster bomb တွေယူကရိန်းကိုပေးဖို့တနိုင်ငံချင်းစီရဲ့ဆုံးဖြတ်ချက်အပေါ်မှာပဲဆိုင်တယ်လို့တောက်ကြနေမှာပဲပြောကြားခဲ့ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံကရုရှားတို့ကျူးကျော်တိုက်ခိုက်ခဲ့တဲ့ရပ်ပေါင်း900ဖြည့်တဲ့ဒီကနေ့မှာပဲတိုက်ပွဲဝင်နေကြတဲ့ယူကရိန်းစစ်သားတွေကိုသမ္မတ Volodymyr Zelensky ကကျေးဇူးတင်စကားပြောကြားခဲ့ပါတယ်။တမတော်သားတွေထောက်လိုင်းရာရှိတဲ့အမျိုးသားအရန်တပ်ဖွဲ့နေရာဆောင်တပ်လုံခြုံရေးတပ်ဖွဲ့စတဲ့တပ်ဖွဲ့ဝင်တဦးချင်းစီကိုအခုလိုတိုက်ပွဲဝင်နေကြတဲ့အတွက်ကျေးဇူးတင်ကြောင်းဒီပွဲမှာသူတို့အနိုင်ရမှာဖြစ်ကြောင်းသမ္မတ Zelensky ကပြောပါတယ်။ရုရှားတို့စတင်ကျူးကျော်တိုက်ခိုက်ခဲ့တဲ့စစ်ပွဲအစပိုင်းမှာယူကရိန်းစစ်သားတွေလက်နက်ချအညံ့ခံဖို့အမိန့်ပေးခဲ့တာကိုအာခံပြီးတော့ခုခံတော်လှန်ခဲ့တဲ့ Snake Island မှာသမ္မတဇယ်လင်စကီကဒီကနေ့မိန်ကွန်းပြောကြားခဲ့တာဖြစ်ပါတယ်။နောက်ပိုင်းအဲ့ဒီကြုံကိုရုရှားတို့ကသိမ်းပိုက်နိုင်လိုက်ပြီးမဲ့လည်းအခုတော့ယူကရိန်းတို့ကပြန်ပြီးတော့သိမ်းပိုက်ထားပြီဖြစ်ပါတယ်။ဒီတော့တွဲမှာပဲယူကရိန်းနိုင်ငံဟာ NATO မဟာမိတ်အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်လာမယ်လို့ NATO အဖွဲ့အတွင်းမှူးချုပ် Jan Stoltenberg ကလည်းဒီနေ့မှပြောကြားလိုက်ပါတယ်။ဒါပေမဲ့ဘယ်အချိန်မှအဖွဲ့ဝင်ဖြစ်လာမယ်ဆိုတာကိုတော့ပြောမသွားခဲ့ပါဘူး။ NATO မဟာမိတ်အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေလီတူဝေးနီးယားနိုင်ငံမှာရှေ့သတင်းပတ်အတွင်းထိပ်သီးစည်းဝေးပွဲကျင်းပဖို့ရှိနေချိန်မှာပဲအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
။တရုတ်နိုင်ငံမှာရောက်နေတဲ့အမေရိကန်ဗန္ဒာရေးဝန်ကြီးဂျန်နက်ယယ်လင်းနဲ့တရုတ်ဒုတိယဝန်ကြီးချုပ် ဟီလီဖန်တို့ဘေကျင်းပြည်တော်မှာဒီကနေ့စနေနေ့မှာတွေ့ဆုံခဲ့ကြစဉ်နိုင်ငံအကြပုံမကောင်းမှုနဲ့ဆက်သွယ်ရေးလမ်းကြောင်းထားနိုင်မှုမျှော်လင့်ကြောင်းနှစ်ယောက်စလုံးကပြောကြားခဲ့ကြပါတယ်။ရှုပ်ထွေးတဲ့ကမ္ဘာစီးပွားရေးအခြေအနေအရကမ္ဘာစီးပွားရေးအားကြီးနိုင်ငံအကြစင်ခုံမှုတွေဖြည့်ဆင်းရေးအမြင့်တွေဖလဲအနီးကဆွေးနွေးဖို့လိုအပ်နေတယ်လို့ဗနိုင်းဝန်ကြီးရဲလင်းကပြောကြားခဲ့ပါတယ်။ဒီချိန်ထဲမှာပဲအမျိုးသားအကျိုးစီးပွားကိုကာကွယ်ပြီးပြစ်မှတ်ထားရေးယူမှုတွေလောက်ရတာဖြစ်တယ်လို့လည်းကာကွယ်ပြောကြားခဲ့ပါတယ်
။ The United States will take targeted actions to protect our national security.
American ပြည်ထောင်စုအနေနဲ့ကိုကျိုးစီးပွားကာကွယ်ဖို့အတွက်ပြစ်မှတ်ထားရေးယူမှုတွေလှုပ်ဆောင်သွားမှာပါ။ဘလို့ရေးယူမှုတွေလှုပ်တယ်လဲဆိုတဲ့အပေါ်မှာသဘောထားကွဲပြားမှုတွေရှိနိုင်ပေမဲ့အဲ့ဒီသဘောထားမတိုက်ဆိုင်မှုတွေကနေနားလည်မှုလွှမ်းမတာအထူးသဖြင့်ကောက်မွန်တဲ့ဆက်ဆံရေးလမ်းကြောင်းမရှိလို့ဖြစ်ရတဲ့နားလည်မှုလွှမ်းမမှုတွေကနေမလိုလားအပ်တဲ့စီးပွားရေးနဲ့ဗန္ဒာရေးဆိုင်ရာနောက်ဆက်တွဲဆိုးကျိုးတွေမဖြစ်စေလိုပါဘူးလို့ဝန်ကြီးရဲလင်းကပြောသွားတာဖြစ်ပါတယ်။တရုတ်ထူးဝန်ကြီးချုပ်ကတော့နိုင်ငံဆက်ဆံရေးမှာအမေရိကန်ပိုင်နဲ့အတွင်းတရုတ်မိုးပြန်မှုပေါင်းပြန်တန်းခဲ့တဲ့ကိစ္စလို့မျော်လင့်မထားတဲ့ဖြစ်ရပ်တွေနဲ့ကြုံခဲ့ရတဲ့အတွက်စိတ်မကောင်းဖြစ်ရတယ်လို့ပြောကြားခဲ့ပါတယ်။အမေရိကန်ဘက်ကစဉ်းစားချင်းချင်းပြီးလက်တွေ့ကြတဲ့ဆုံးဖြတ်ချက်မျိုးချမှတ်လို့ဆောင်မယ်လို့မျော်လင့်ကြောင်းလည်းတရုတ်ထူးဝန်ကြီးချုပ်ဟီလီဖန်ကပြောကြားခဲ့ပါတယ်ခင်ဗျာ။
အမေရိကန်ဘာသာရေးဝန်ကြီးဂျန်နက်ဂျယ်လန်တရုတ်နိုင်ငံကိုရောက်နေချိန်မှာပဲတရုတ်စစ်တပ်ကစစ်လေယာဉ်73စီးနဲ့စစ်သည်ဘော6စီးကိုစနေနေ့မနက်အစောပိုင်းရောက်တဲ့အချိန်ထိထိုင်ဝမ်ပိုင်နက်ထဲဝင်ရောက်ခဲ့ကြပါတယ်။တရုတ်စစ်တပ်လေယာဉ်တွေရင်းရင်းတွေထိုင်ဝမ်ရေပိုင်နက်လေကြောင်းပိုင်နက်တွေနဲ့ဝင်ရောက်ခဲ့တာကိုမပြတ်စောင့်ကြည့်နေပြီးတော့မြေပြင်အခြေစိုက်မစ္စာဒုံးစနစ်တွေကိုလိုအပ်ရင်တုံ့ပြန်ဖို့အသင့်ပြင်ထားတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်။ထိုင်ဝမ်ဟာသူတို့ပိုင်ဖြစ်တယ်လို့ပြောနေပေမဲ့တရုတ်နိုင်ငံကထိုင်ဝမ်ပေါ်စစ်ရေးနဲ့ချင်းချောက်မှုတွေကိုအခုနောက်ပိုင်းမှာပိုပြီးတော့တိုးလှုပ်နေပါတယ်။အမေရိကန်ပြည်ထောင်စုကတရုတ်တပီတောင်မှုကိုလက်ခံကျင့်သုံးပေမဲ့ထိုင်ဝမ်ဆိုရပေါ်အပေးထောက်ခံပါတယ်။အထူးသဖြင့်စစ်ရေးအပံပိုးမှုတွေရှိနေတာကြောင့်လည်းတရုတ်ဆိုရနဲ့ဆက်ဆံရေးထိခိုက်နေတဲ့အကြောင်းတစ်ချက်လည်းဖြစ်နေပါတယ်။အမေရိကန်နဲ့တရုတ်ဆက်ဆံရေးမှာပုံမှန်ဆွေးနွေးဆက်ဆံမှုတွေပြန်လုပ်နိုင်ဖို့အမေရိကန်အစ်မအရာရှိကိုတရုတ်နိုင်ငံကိုသွားရောက်နေကြတာဖြစ်ပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 6383ညာနဲ့6383ညာ5မီတာ51 kHz 5885တို့ပြင်စနေတရမှာ5မီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဆူနာမီရေလင်းတိုင်းကြောင့်ပျက်စီးသွားတဲ့ဂျပန်နိုင်ငံဖူကူရှိမားနျူကလ িয়ার ဓာတ်ပေါင်းဖို့အတွင်းတန့်စင်ပြည်သားရေဒီယိုတတ်တိကြွရေတွေကိုပင်လယ်ထဲဆွန့်ပစ်မဲ့အစီအစဉ်ကိုရှင်းပြဖို့တန်ကိုရီးယားနိုင်ငံကိုရောက်လာတဲ့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA အကြီးအကဲရာဖာယဲဂရော့စီဟာတောင်ကိုရီးယားမှာဆန္ဒပြကောက်ပွဲတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။ဂျပန်ကနိုင်ငံကတဆင့်တောင်ကိုရီးယားကို၃ရက်ကြာခီးစဉ်အဖြစ်နဲ့တောက်ချာနေကရောက်လာတဲ့ IAEA အကြီးအကဲရာဖာယဲဂရော့စီဟာနိုင်ငံသားဝင်ကြီးနဲ့တွေ့ဆုံခဲ့ပြီးတော့ဒီကိစ္စကိုဆွေးနွေးတင်ပြခဲ့ပါတယ်။တောင်ကိုရီးယားအစိုးရက IAEA ရဲ့ဆုံးဖြတ်ချက်ကိုလေးစားလိုက်နိုင်မယ်လို့ပြောဆိုထားသလိုသူတို့ကိုယ်တိုင်ပြုလုပ်ထားတဲ့စုံစမ်းစစ်ဆေးမှုတွေအရာလဲဒီရေတွေကအန်ဒီရမပြုတ်နိုင်ဘူးဆိုတာတွေးဆထားကြောင်းပြောဆိုနေပေမဲ့မစ္စတာဂရော့စီဆိုမျိုးကလေစစ်ကိုရောက်လာတဲ့အချိန်မှာတော့ဆန္ဒပြသူတွေအပြင်သတင်းတောက်တွေလည်းအများအပြားရှိနေခဲ့ပါတယ်ခင်ဗျာ
။ရိုဂျာဒုက္ခသည်ရေလူကုန်ကူးမှုတိုက်ဖျက်ရေးတွေကိုဆွေးနွေးဖို့အမေရိကန်အစ်မအတန်တမန်တယောက်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်နေပါတယ်။အမေရိကန်နိုင်ငံသားရေးဌာနရပ်ဖက်လုံခြုံရေးဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးဥဒရာဇေယားရဲ့ဒီဇူလိုင်လ10ရက်နေ့ကနေ14ရက်နေ့အထိနိုင်ငံခီးစဉ်တွင်ဘေးဖယ်ကျင်ခံထားရသူတွေအကြောင်းနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေအကြောင်းရပ်ဖက်လူမှုအဖွဲ့တွေနဲ့ဆွေးနွေးမှာဖြစ်တယ်လို့နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။အိန္ဒိယနိုင်ငံကိုအရင်ကသွားခဲ့တဲ့ခီးစဉ်အတွင်းမှာကမ္ဘာကြီးရင်ဆိုင်နေတဲ့စိန်ခေါ်မှုတွေအပြင်ဒီမိုကရေစီနဲ့ဒေသတွင်းလုံခြုံရေးကိစ္စတွေနဲ့လူသားချင်းစာနာတဲ့အခွင့်အရေးတွေပေးရေးပိုင်းမှာအမေရိကန်နဲ့အိန္ဒိယပူးပေါင်းဆောင်ရွက်မှုတွေတိုးလှုပ်နိုင်ရေးအိန္ဒိယအစ်မအရာရှိတွေနဲ့ဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကျွန်တော်ရန်နိုင်တို့ချင်းညာပေးခဲ့တာဖြစ်ပါတယ် VOA ကနေမြန်မာဘာသာအစီအစဉ်လေးကို Washington DC မြို့တော်ကနေည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့ရင်းဆုံးတော့ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ် ထိုင်းနိုင်ငံအန်ထောင်းပြည်နယ်အတွင်းမှာပြည်နယ်တွင်းကစာတင်ကြောင်းတစ်ခုမှာတက်ရောက်တင်ကြားနေတဲ့အထောက်ထားမဲ့မြန်မာကလေးငယ်120ကျော်ကိုဆိုင်းရအာနာပိုင်တွေကသူတို့မူရင်းလာခဲ့တဲ့ချင်းရိုင်ခရိုင်ကိုပြန်ပြီးတော့ပို့ခဲ့ပါတယ်သူတို့ကိုမြန်မာပြည်ထဲပြန်မပို့ဖို့လူခွင့်အဖွဲ့တွေကထိုင်းအာနာပိုင်တွေကိုတိုက်တွန်းခဲ့ပါတယ်ဒီအကြောင်းထိုင်းခြေဆိုင်သတင်းတောက်မအေးမှသတင်းပေးပို့ထားတာကိုပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံအန်ထောင်းပြည်နယ်တဲကထိုင်းစာတင်ကြောင်းတစ်ခုမှာရှမ်းပြည်နယ်ကအခါတိုင်းရင်းသားတွေရဲ့ကလေးငယ်တွေပညာသင်ကြားနေတာဖြစ်ပြီးသူတို့ဟာနေမြေဖြတ်တန်းခွင့်ဆိုင်ရွက်စာတန်းတွေမရှိပဲချင်းရိုင်ပြည်နယ်ကနေလာရောက်ပညာသင်ကြားနေကြတာလို့ဆိုပါတယ်တချို့ကတော့ချင်းရိုင်မှာမိဘအုပ်ထိန်းသူတွေရှိကြပြီးတချို့ကတော့အုပ်ထိန်းသူတွေပါမလာကြပါဘူးသူတို့ကိုအန်ထောင်းဒေသခံတွေကတိုင်ကြားမှုကြောင့်စာတင်တာကိုရပ်နားစေပြီးကလေးတွေကိုတော့ဇူလိုင်လ6ရက်နေ့ကချင်းရိုင်ပြည်နယ်ကိုပြန်ပို့လိုက်ပါတယ်အဲဒီကနေတဆင့်မြန်မာပြည်ကိုပြန်ပို့ဖို့ကိစ္စကိုတော့ထိုင်းပညာရေးအတိုင်းဝိုင်းနဲ့လူခွင့်ရေးအဖွဲ့တွေကကန့်ကွက်မှုတွေဝေဖန်မှုတွေလုပ်ခဲ့ပြီးနေရက်ပြန်မပို့ရေးကိုတောင်းဆိုခဲ့ကြပါတယ်။ထိုင်းနိုင်ငံ Human Rights Organization အဖွဲ့ကဦးဆောင်ဒါရိုက်တာဖွန်ပရာဖိုင်းကတော့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။ကပ်ရောင်းအဖြစ်ပြီးกรมกิจการเด็กเนี่ยท่านพูดชัดเจนว่าถ้าไม่พบ
ဒီကလေးငယ်တွေကိုမြန်မာနိုင်ငံပြန်မပို့ဖို့ကျမတို့တောင်းဆိုထားသလိုနေမြေအာဏာပိုင်တွေကလည်းပြန်မပို့ပါဘူးဆိုတဲ့သဘောတူညီချက်ရရှိထားပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းအန်ထောင်းပြည်နယ်ပါမော့မြို့နယ်တဲကစာတင်ကျောင်းမှာပညာသင်ကြားနေတဲ့မြန်မာနိုင်ငံသားကျောင်းသား126ဦးတဲကတချို့ကလေးတွေကိုတော့မိဘအုပ်ထိန်းသူတွေရှိတာကြောင့်ပြန်အပ်နိုင်ခဲ့ပြီးတခြားပြန်တဲ့ကျောင်းသားတွေကတော့အုပ်ထိန်းသူတွေမပါတာကြောင့်မိခင်နဲ့ကလေးဆောက်ရှောက်ရေးဌာနတွေမှာ9နေရာခွဲပြီးဆောက်ရှောက်ထားတယ်လို့လည်းဆိုပါရယ်ဆရာ2ဦးအပါဝင်ဝန်ထမ်း4ဦးသာရှိတဲ့ Thyrat ဝိထယ6ကျောင်းမှာမြန်မာကျောင်းသားကလေးငယ်များပညာသင်ကြားနေကြောင်းဒေသခံပြည်သူများကဂျွန်လအစောပိုင်းမှာတိုင်ကြားခဲ့တာကြောင့်ခရိုင်မူလာတန်းအုပ်ချုပ်ရေးအဖွဲ့ကစစ်ဆေးခဲ့ပါတယ်ကျောင်းမှာအနှံထားတဲ့ကလေးများဟာမြန်မာတိုင်းရင်းသားကလေးငယ်များဖြစ်နေကြောင်းအာဏာပိုင်များကတွေ့ရှိခဲ့တာကြောင့်ကျောင်းအုပ်ကိုဥပဒေအရအေးအေးယူပြီးကလေးတွေကိုတော့နေရက်ပြန်ပို့ရေးစီစဉ်ခဲ့ကြကြောင်းအစောပိုင်းသတင်းတွေမှာဖော်ပြခဲ့ပါတယ်အသက်9နှစ်ကနေ16နှစ်အရွယ်သာရှိသေးတဲ့မြန်မာတိုင်းရင်းသားကလေးငယ်များကိုပညာသင်ကြားခွင့်ပိတ်ပင်ခဲ့ပြီးနေရက်ပြန်ပို့ဖို့ဆုံးဖြတ်ခဲ့ခြင်းအပေါ်မှာပညာရေးအတိုင်းဝိုင်းနဲ့ပညာရှင်များနဲ့လူခွင့်ရေးအဖွဲ့တွေကရှုံချခဲ့ကြတာပါကလေးများဟာနိုင်ငံမဲ့များလူမျိုးစုများဖြစ်နေရင်တော့မှထိုင်းနိုင်ငံအတွင်းပညာသင်ကြားခွင့်ရှိတယ်ဆိုပြီးချင်းမိုင်တက္ကသိုလ်ဥပဒေဌာနကဒုတိယဌာနမှုကလည်းထောက်ပြကြောင်းထိုင်းနိုင်ငံထုတ်သတင်းတွေမှာဖော်ပြကြပါတယ်။ကလေးတွေဟာနိုင်ငံမဲ့ဖြစ်နေရင်တော့ပြည်နယ်အုပ်ချုပ်ရေးဦးစီးဌာနကအထောက်အထားမှတ်ပုံတွေများထုတ်ပေးပြီးပညာသင်ကြားဖို့စရင်းသွင်းခွင့်ရှိကြောင်းကိုလည်းသူကထောက်ပြပါတယ်။ကလေးငယ်များကိုပညာသင်ကြားခွင့်ပေးထားတဲ့ကျောင်းအုပ်ဆရာဝန်ထမ်းများနဲ့ရွာတကြီးနှစ်ဦးကိုလည်းထိုင်းရဲတပ်ဖွဲ့ကတရားစွဲဆိုထားပြီးသူတို့ကလည်းစွဲချက်အားလုံးကိုညှင်းဆို့ထားကအမှုတွေကိုရင်ဆိုင်သွားမယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါရဲ့ရှင်
။ထိုင်းချီဆိုင်သတင်းတော်မအေးမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့ဒုအသံစီစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။2021ခုနှစ်ဆက်အာနာသိမ့်ပြီးနောက်ပိုင်းဖန်းစည်းခံရသူတွေပြန်လွတ်နိုးထောင်တန်းရက်တွေလျှော်ပေးနိုးနဲ့မျောလင်းချက်တွေနဲ့မိသားစုတွေကသဆိုင်ရာတွေအာဏာပိုင်တွေကိုလက်ထိုးကြတဲ့အကြောင်းကိုယ်တိုင်ပေးခဲ့ရသူတွေပြောပြထားတာကိုဒီတစ်ပတ်ဒုအသံအစည်းအဝေးမှာ Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဟုတ်ပြည့်ရမီပြီးတော့ပေးရတိုင်းဖြစ်လာတာဆိုတော့ပေးရတိုင်းတော့စက်မှဖြစ်မလာဘူးပေါ့နော
်ငါမပေးလိုက်ရလို့အတားဦးကြည့်တန်ကြမယ်ဆိုရင်တော့ငါတက်တလုံးညနာမှာဆိုပြီးတော့အဲ့ဒါအမားတို့အဲ့နောက်ဆုံးတစ်ခုမှတော့တော်တော်စဉ်းစားပြီးမှပေးတာ
ဆရာနာတိမ်မီကလေးကနေလက်ရှိအချိန်ထိနိုင်ငံရေးအကြောင်းပြချက်နဲ့ဖန်စီထင်ထင်ခံရသူ19,000ကျော်ရှိနေပါတယ်နိုင်ငံရေးအကျဉ်းသားတွေ NDA ကင်းကင်းနဲ့မြန်မြန်ပြန်လွတ်လာအောင်သူတို့ရဲ့မိသားစုနဲ့တငယ်ချင်းတွေကတော့လုပ်ပေးနိုင်တာမှန်သမျှလိုက်လုပ်ပေးနေကြပါတယ်အခုဆောင်းပါးမှာတော့မတက်တာလို့လက်ထိုးလိုက်ရပေမဲ့အလိန်ခံလာရသူတို့ရဲ့စိတ်ဝင်စားဖွယ်အကြောင်းအရာတွေကိုကြားရမှာပါမင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Hero တွေကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်ဆောင်းပါးကိုတော့ဒို့အတန်ရဲ့အလွတ်တန်းသတင်းတောက်ကတင်ဆက်ထားပါတယ်လုံခြုံရေးအခြေအနေကြောင့်နာမည်နဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
အချင်းချင်းပဲ အမှုတွေချင်းချင်းပဲကိုလေးလိုပဲအမှုတွေချင်းချင်းပဲအာ तू ကနေပြီးတော့ကိုဘောတော့3နှစ်ကနေ2နှစ်ပြောင်းလို့ရတယ်အင်းလေးစေပြေးရတယ်ဘေဘူးမူကြီးသူခေါ်သွားပြန်ဟောအဲ့အိမ်ကြီးပါလေရောက်တယ်ဘသူမှမပြောနဲ့ခေလို့လုပ်ပေးတာအခက်ခဲကြတဲ့ကဒါသိလုပ်ပေးရတာသူများသိပြဿနာတက်မယ်
တော်မိမိဟာသားသမီး၄ယောက်ရဲ့မိခင်မှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြရမှာပါဝင်တဲ့သူ့ရဲ့သားဖြစ်သူစတင်ဖမ်းဆီးခံရချိန်တုန်းကဘယ်နေရာမှာဖမ်းထားတယ်ဆိုတာကိုသိဖို့တော်မိမိစ조사ဆောင်တန်းခဲ့ပါတယ်။ဒါပေမဲ့သတင်းစာနာရဖို့အခက်တွေ့ခဲ့ရတာကြောင့်သူ့သားသတင်းသိရဖို့အတွက်စစ်ကောင်စီရဲ့ဝန်ထမ်းတွေကိုလက်ငွေစပေးခဲ့ရပါတော့တယ်။အဲ့ဒီလိုနဲ့၄လကျော်လောက်ကြာမှာတော့စစ်ကောင်စီရဲ့ရာရှိတွေနဲ့ဝန်ထမ်းတွေကိုသူပေးခဲ့ရတဲ့လက်ငွေပမာဏဟာစုစုပေါင်း7,200ဝန်းကျင်အထိရှိလာခဲ့ပါတယ်။အဲ့ဒီထဲမှာဒီဒုတိယဘုံမှုကြီးကိုသူမယုံမရဲနဲ့ပေးခဲ့တဲ့လက်ငွေလည်းပါပါတယ်
။ဒီပတ်စံပေးလိုက်ရင်ငါသားလေးတစ်နှစ်ဆော့လို့ရလဲမနေဘူးဟဲ့။လိန်ကြီးလဲလိန်ပါစေတော့ငါမပေးလိုက်ရလို့ငါသားဟိုအပြစ်တန်ကြမယ်ဆိုရင်တော့ငါတသက်လုံးညင်နာမှာဆိုပြီးတော့အဲ့ဒါအမအားအဲ့နောက်ဆုံးတစ်ခုမှတော့တော်တော်စဉ်းစားပြီးမှပေးတာတစ်ခါတည်းငွေပါလဲဆုံးဒါလဲဆုံးအဲ့လိုဖြစ်တာ
သူ့ရဲ့တားဖြစ်သူဟာဒီနှစ်အစောပိုင်းမှာထောင်နဲ့3နှစ်ချမှတ်ခံခဲ့ရပါတယ်နောက်ဆုံးအချိန်လက်ငွေပေးဖို့အတွက်သူကိုးကွယ်တဲ့ဖုန်းတော်ကြီးစီကနေငွေချေးခဲ့ရပြီးလက်ရှိအချိန်မှာတော့အဲ့ဒီအကျွေးကိုပြန်ဆက်နိုင်ဖို့အတွက်ဒေါ်မီမီတယောက်ကြုံရကြာမန်းလုပ်တွေလုပ်ကင်နေရပါတယ်ဒီလိုလက်ထိုးနေရတာဟာဒေါ်မီမီတယောက်ထဲတော့မဟုတ်ပါဘူး။မဆန္နာဟာရင်းနှုံးကနိုင်ငံသားဘာသာတင်တဲ့ဆရာမတယောက်ပါ။ဒါပေမဲ့အာနာသိမ့်ပြီးနောက်ပိုင်းဆန္နာပြပွဲတွေမှာပါဝင်ခဲ့တာကြောင့်သူ့ကိုစစ်တပ်ကပြစ်မှတ်ထားခဲ့ပါတယ်။ဒါကြောင့်သူ့ရဲ့အတမွေးဝမ်းကြောင်းအလုပ်လည်းရပ်တန့်သွားခဲ့ရပါတယ်။အဲဒီနောက်ပိုင်းမှာသူ့ရဲ့မောင်ဖြစ်သူဟာလည်းအင်းကြီးအမဲအောင်ဝစ်ပြီးအပြင်ထွက်လို့ဆိုပြီးစစ်တပ်ကဖမ်းဆီးထောင်ချတာကိုခံခဲ့ရပါတယ်။အဖမ်းခံရတဲ့မောင်ဖြစ်သူနှိပ်စက်ညှဉ်းပန်းခံရမှာကိုသူစိုးရိမ်နေခဲ့ရပါတယ်။ဝေးလံခေါင်တီးတဲ့ဒေသကအချင်းတော်ကိုသူ့ရဲ့မောင်မပြောင်းရစေဖို့အတွက်ငွေကျပ်30,000ကိုချေငှားပြီးအချင်းဦးစီးဌာနကအရာရှိတွေကိုမဆန္နာလက်ထိုးခဲ့ရပါတယ်။အဲ့ဒီလက်ထိုးမှုဟာလုံးဖြစ်ခဲ့ပေမဲ့မဆန္နာတို့မိသားစုအတွက်မလူလားအပ်တဲ့နောက်ဆက်တွဲကိစ္စတွေတော့ရှိခဲ့ပါတယ်
။ CY ရဲ့တော်တော်ကိုကြက်တာပေါ့ကျွန်တော်ပါ business မှာလုပ်လို့မရဘူး။အရှိရာပြောင်းသွားတဲ့သဘောပေါ့။ကုန်းကိုရောင်းလိုက်ရပေါ့နောက်ဆုံးလောလောဆာရီယာဆိုအကုန်ပေါ့နော်နောက်ဆုံးမှအဲ့သူထောင်ပြောင်းဖို့အတွက်ဆိုပြီးတော့တကယ်လဲအဲ့ဒါတော့ list ပါလာပေါ့အဲ့ဒါအဲ့ဒါနဲ့ကျွန်မအကိုတွေကတသက်ကူညီပေးရပေါ့
ဒီမနက်ကမှစစ်တပ်ကအာဏာသိမ်းထားတာနှစ်နှစ်ကျော်ကြာပါပြီနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AABB ရဲ့စီးရင်စရာတွေအရ2021ခုနှစ် February လ1ရက်နေ့ကနေဒီနှစ်ဇွန်လကုန်ပိုင်းအထိပြည်သူ 23,400 ကျော်လောက်နိုင်ငံရေးအကြောင်းပြချက်နဲ့ဖမ်းဆီးထိန်သိမ်းခံခဲ့ရပါတယ်။မြန်မာနိုင်ငံကအကျဉ်းဆောင်တွေရဲ့အခြေအနေဟာရှိသင့်တဲ့လူဦးရေပမာဏထက်အဆမတန်များပြားနေပြီးတန်ရှင်းမှုလည်းမရှိဘူးလို့သတင်းတွေမှာဖော်ပြပါရတယ်။ဖမ်းဆီးထိန်သိမ်းခံရသူတွေဟာရိုက်နှက်တာနဲ့နှိပ်စက်ညှဉ်းပန်းတာတွေခံရတယ်လို့လည်းဖော်ပြကြပါရတယ်။အာဏာသိမ်းပြီးကလေးကစစ်တပ်ရဲ့စစ်ကြောရေးစခန်းထဲမှာတည်ဆုံခဲ့ရသူအနည်းဆုံး62ယောက်ရှိပြီလည်းဖြစ်ပါတယ်။ကုလသမဂ္ဂရဲ့လူခွင့်ရေးကြေညာစာတမ်းအပိုင်9မှာမြေလူကိုများညှဉ်းပန်းနှိပ်စက်ခြင်းဒုတိယမဟုတ်ရက်ဆက်ကြမ်းကြုတ်စွာလူမဆန်စွာဂုံငယ်စီသောဆက်ဆံမှုမပြုရဒုတိယမဟုတ်အပြစ်ဒဏ်ပေးခြင်းမပြုရလို့ဖော်ပြထားပါတယ်အကျဉ်းသားမိသားစုတွေနဲ့တငယ်ချင်းမိတ်ဆွေတွေဟာလက်ငွေမပေးခြင်းကြပေမဲ့သူတို့ချစ်တဲ့ခင်တဲ့သူတွေနိုင်ချင်းနှိပ်စက်ညှဉ်းပန်းမခံရသေးဘူးနဲ့စောစောလွတ်မြောက်လာဖို့မျှော်လင့်မိညာသူကလက်ငွေပေးကြပါတယ်အဲ့ဒီထဲမှာကိုဝေရန်လည်းပါပါတယ်သူ့မိတ်ဆွေသတင်းတော်တွေထဲကထောင်နဲ့ချမှတ်ခံထားရသူ3ယောက်နဲ့ဖန်စီထိန်ထိန်ခံထားရတဲ့တယောက်ကိုကူညီဖို့အတွက်သူလက်ငွေပေးခဲ့ရတာပါဒီချိန်မှာတော့သူ့ကိုကြားခံလူတယောက်ကနေတဆင်းစစ်တပ်ကဗိုလ်မှူးကြီးတယောက်ကချင်းကပ်လာပါတယ်သူ့ရဲ့တငယ်ချင်းတွေကိုစစ်ကြောရေးစခန်းကနေပြန်လွတ်အောင်လုပ်ပေးမယ်ဆိုပြီးလက်ငွေကျပ်30,000တောင်းခံခဲ့တာပါဒါပေမဲ့လည်းအဲ့ဒီကြားလူဟာမှုနဲ့ပတ်သက်ပြီးမှန်ကန်တဲ့အသေးစိတ်အချက်အလက်တွေကိုတော့မသိခဲ့ပါဘူး
။ဘယ်လိုမျိုးပြီးတော့ပေးရတိုင်းဖြစ်လာတာဆိုတော့ပေးရတိုင်းတော့စက်မှဖြစ်မလာဘူးပေါ့နော်။ဟိုကျွန်တော်တို့ပေးတဲ့သတင်းမဆီတွေကအမှားတွေပေးတယ်။အဲတော့ကျွန်တော်ကပြောမယ်ဆိုရင်ကြာအထက်ကလူရဲ့အခြေအနေကိုကျွန်တော်တို့မတွေ့မရအခြေအနေကျွန်တော်တို့ကအဲ့ဒီအခြေအနေဖြစ်မှန်ကိုကျွန်တော်တို့ဘာမှမသိရဘူးပေါ့နော်။အဲ့တော့ဟိုပြောမယ်ဆိုဘာသတင်းမဆီမှမမှန်ဘူးပေါ့နော်။နောက်ဆုံး ဟိုကျွန်တော်တို့လူတွေကဟိုရေစခန်းရောက်နေပြီထိအောင်တို့ကအခုပဲစစ်ကြောရလွတ်တော့မှာဘာညာလို့ပြောဒါပေမဲ့တို့လွတ်တော့မယ်ဆိုရင်ပြောရလေကဟိုရေစခန်းရောက်နေပြီကြာ
စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာလက်ငွေတောင်းရမှာအမှုကိစ္စအကြီးအသေးနဲ့လူပေါ်မူတည်ပြီးငွေကျပ်တောင်းကနန်းကနေတိန်းရာကနန်းထိတောင်းလေးရှိတယ်လို့ဒုအတန်ကတွေ့ဆုံမေးမြန်းခဲ့သူတွေကပြောပါတယ်ဖန်စီခံထားရသူတွေကိုတရားရုံးထုတ်လာတဲ့အခါမှာမိသားစုဝင်တွေဟာစစ်ကောင်စီဝန်ထမ်းအဆင့်ဆင့်စီကိုငွေကိုအလှလို့တလို့ပဲဝေချမ်းရေးလုပ်ကြရပါတယ်တကယ်တော့စစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့အာဂရိလိုက်စားမှုတွေနဲ့ပတ်သက်ပြီးအရေးယူဖို့အတွက်အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေရှိပါတယ်ဒီလက်ပေးလက်ယူမှုဆွဆွဲချက်တွေနဲ့ပတ်သက်ပြီးမေးမြန်းမှုအတွက်အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရုံးချုပ်ကိုဒုအတန်ကဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေကြားခြင်းမရှိပါဘူးလက်ပေးလက်ယူမှုတွေကိုတက်တေပြဖို့အတွက်လည်းခက်ခဲနေပါတယ်စစ်ကောင်စီအရာရှိတွေဟာလက်ငွေတောင်းရမှာကြားကန်လူကနေတဆင့်ဆက်သွယ်လေးရှိပြီးတက်တေမကြံအောင်ပြုလုပ်လေးရှိတယ်လို့ဒုအတန်ကတွေ့ဆုံမေးမြန်းခဲ့သူတွေကပြောပါတယ်လူခွင့်ရေးကိစ္စတွေကိုဒီဇိုင်းမှတ်မှတ်လုပ်ခဲ့တဲ့ရှေ့နေဦးကျော်စရာကတော့လက်ရှိတရားစီရင်မှန်တမ်းရဲ့အခြေအနေအရငွေညစ်တဲ့လက်ငွေတောင်းတဲ့သူတွေကိုအမှုဖွင့်တိုင်ကြားလို့မရနိုင်ဘူးလို့ပြောပါတယ
်ဒီလိုပေးလိုက်ရခြင်းကကျွန်တော်တို့ကတရားဝင်ပေါ့နော်စာချုပ်စာတမ်းနဲ့တရားဝင်လူသိရှင်ပြပေးတာမဟုတ်ဘူးပြောမှသူလက်ကျိတ်တို့ပေးကြတဲ့ကိစ္စကျွန်တော်တက်တေထောက်ထားကိုပြဖို့ပါလေတော်တော်လေးခက်ခဲတယ်ပေါ့နော်ခက်ခဲတာဖြစ်တဲ့အတွက်ဒီနေရာလေးကိုကျွန်တော်တို့ကဒီဥပဒေကြောင်းရအမှုတည်ဆောက်ဖို့ဆိုတာတော့တော်တော်တော့မလွယ်ဘူး။ဒါဖြစ်လို့ဆိုတော့ဒီအမှုကိုဟိုတည်ဆောက်ပေးဖို့ဒီအမှုကိုအဲစီရင်ချက်ချပေးဖို့ဒီအမှုကိုစစ်ဆေးပေးဖို့လူတွေကပဲဒီအလုပ်လုပ်နေတာဖြစ်တဲ့အတွက်ပေါ့နော
်။အနာသိမိကလေးကအချိန်ခံပြည်သူတွေဟာယူရင်းလာတဲ့စီးပွားရေးခုံတို့မြင့်တက်လာတဲ့ငွေကြေးဖောင်းပွားမှုနဲ့အလုပ်လက်မဲ့တို့မြင့်တက်လာမှုတွေကြားပင်မမှန်မှန်ယုံကန်နေရပါလေ။တို့အတန်ကတွေ့ဆုံမင်းမြန်းခဲ့တဲ့နိုင်ငံရေးအကျဉ်းသားမိသားစုတွေဟာစည်ရဲနွမ်းပါသူတွေမဟုတ်ပေမဲ့လည်းငွေကြေးချမ်းသာကြသူတွေတော့မဟုတ်ပါဘူးကိုယ့်ရဲ့မိသားစုဝင်ဒါမှမဟုတ်တငယ်ချင်းမိတ်ဆွေစပြီးအဖမ်းခံရချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေတောင်းတဲ့ငွေကိုပေးဖို့အတွက်မခက်ခဲလာပေမဲ့လည်းကြာလာချိန်မှာတော့စားဝတ်နေကြက်တဲလာကြပါတယ်အချင်းသားအများစုရဲ့မိသားစုနဲ့မိတ်ဆွေတွေဟာပမာဏအများပြားတဲ့လက်ငွေတွေအပြင်ကိုသူတို့ချစ်တဲ့ခင်တဲ့သူတွေထောင်ထဲမှာအသက်ရှင်ရပ်တည်နိုင်မှုအတွက်အစားအသောက်နဲ့စေဝါးတွေပို့ပေးရတယ်လို့ထောင်အာဏာပိုင်တွေအတွက်လည်းပမာဏမများတဲ့လက်ငွေတွေပေးကြရပါတယ်။တားဖြစ်သူထောင်ချခံထားရတဲ့ဒေါ်မီမီကတော့သူတို့မိသားစုယုံကြံနေရတဲ့အကြောင်းအခုလို့ပြောပြလာပါတယ
်။ဆရာနာသိမ့်မှာတက်လာတဲ့ကုံစင်းနှုံးနဲ့ဝင်ငွေရတော့မလာဘူး။လုံကျွေးမဲ့သူကထဲရောက်ဟုတ်လား။အဲ့တော့သူ့အတွက်တလောက်ဥမာတသိန်းခွဲလောက်ကိုခုံအောင်မိသားစုစားတဲ့တွေကထိတာပဲ။အဲ့တော့ပြောရင်တော့မသိရုံနဲ့စားရတာပေါ့။စားမဲ့တွေကတော့ဘယ်လောက်ကဒါတွေထားတော့မိသားစုတစုကဘာဖြစ်သွားရင်အတွက်ကြည့်
ချိန်ထဲမှာပဲကိုဝီယန်ကလည်းသူနဲ့သူ့တငယ်ချင်းတွေရဲ့မိသားစုတွေကလက်ငွေပေးခဲ့ရပေမဲ့တစုံတရာအကြောင်းမထုခဲ့တာကြောင့်စိတ်ပြက်နေပါတယ်သူ့တငယ်ချင်းတွေဟာကိုထိခက်ခဲကြမ်းတမ်းတဲ့အကျဉ်းသားဘဝကိုဖျက်ဆီးနေရဆဲပါဟ
ိုပေးပြီးစိတ်ဘာမှမဖြစ်မလာတော့ဗျာဟိုဘာပြောမှဆိုတော်တော်လေးလည်းပူလောင်ရတယ်ဗျာစိတ်ထဲမှာတော်တော်လေးလည်းစိတ်ဒုက္ခလည်းရောက်တယ်ကုံသွားတဲ့ပတ်စံတွေဆိုတော့ကျွန်တော်တို့ခုနကပြောလို့ကျွန်တော်တို့အသက်နဲ့ရင်းပြီးချွေးနဲ့တွေးနဲ့ရှာထားတဲ့ပတ်စံတွေဟိုတစ်ခါကမိဘတွေဆိုတာလည်းပတ်စံအတိုးနဲ့ပေးချီရတဲ့ပတ်စံတွေဒါတွေကပြန်ပြီးရောဟိုဘယ်ရမရနိုင်တော့တဲ့နေရာဖြစ်သွားတယ်တော်တော်လေးတော့စိတ်ထိကြိုက်တယ်ဟိုအဲ့လိုကျွန်တော်တို့လှုပ်ရတဲ့လူတွေကိုကျွန်တော်ကတော့တစ်ချိန်ချိန်မှာသူတို့ပြန်ပေးဆက်ရမယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရရလို့ကျင်းနဲ့မယ်လို့ဒုအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တွေကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။ဒုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်။မကြခင်မှာတော့အာရှနိုင်ငံရဲ့အစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်မှာတော့ဥတ္တမောင်တန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြန်ကွာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်မှာတော့မမြင်သာတဲ့လူမျိုးရေးအစွဲတွေအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ Harvard နဲ့ Tufts တက္ကသိုလ်ကသူတွေဒီလေ့လာခဲ့တဲ့စစ်တမ်းတစ်ခုမှာလူမျိုးတွေဟာတခြားလူမျိုးတွေထက်လူမျိုးရေးအစွဲပိုကြီးတာကိုတွေ့ရှိခဲ့ပါတယ်။ တရုတ်နိုင်ငံရှင်ညာတက္ကသိုလ်ကတွဲဘက်ပါမောက်ခဒေါက်တာမျိုးနိုင်နဲ့ဦးတမောင်သန်းကမေးမြန်းပြီးတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာတင်ဆက်ပေးထားပါတယ်ခင်ဗျာ
။ဝန်ကနိုင်ငံရေးမှာပြီးခဲ့တဲ့အပတ်ကဘူတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေဟာလူမျိုးရင်းနဲ့အတော်လေးပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုချမှတ်ခဲ့တာပြရပါတယ်။ဒါနဲ့မှာလည်း Harvard Tech တို့ကနေမှလူတွေရဲ့လူမျိုးရေးအစွဲတွေနဲ့ပတ်သက်တဲ့လေ့လာချက်စာတမ်းတစ်ခုကလည်းမေလတွေမှာထွက်ပေါ်လာခဲ့ပါတယ်ဒီစာတမ်းအလို့ရဆိုလို့ရှိရင်တော့လူမျိုးတွေဟာလူမျိုးအစွဲပုံမူကြီးမှပါကိုတွေ့ရပါတယ်အခုဒီအကြောင်းကိုကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ဆရာဒေါက်တာမျိုးနိုင်ဖြစ်ပါတယ်ဆရာသူမျိုးနိုင်ဟာလူမျိုးရေးခွဲခြားမှုကြီးမားတယ်တောင်အာဖရိကနိုင်ငံမှာ14နှစ်ကြာနေထိုင်ခဲ့တဲ့သူတယောက်လည်းဖြစ်ပါတယ်။သူဟာ with water rain တက်ကူတို့ဘာလဲမှာပါလူဘက်ကိုလည်းရရှိခဲ့တဲ့သူတယောက်ဖြစ်ပါတယ်။အခုလောလောဆယ်မှာတော့တရုတ်နိုင်ငံရှန်ကျန်းတက်ကူမှာတွဲပက်စုတင်နာပပောက်ခဖြစ်တာဝန်ထမ်းဆောင်နေပါတယ်။မင်္ဂလာပါကိုပြောလိုက်ရေ
။ဟုတ်ကဲ့မင်္ဂလာပါဆရာ
။ဟုတ်ကဲ့ဟာဘတ်တက်ကူကထွက်လာတဲ့လေလာချက်မှာတော့လူမျိုးရေးအစွဲတွေဟာရှိကြတယ်အထူးသဖြင့်လူမျိုးတွေမှာရှိတယ်ဆိုတော့တွေ့ရတယ်ကိုမျိုးနဲ့တွေ့ကြုံပေါ့အ
ဲ့တော့လူမျိုးတွေနေနေတော့သူတို့ကစိုးရိမ်စိတ်ရှိတယ်ဆရာရှိတယ်ဆိုတော့အရင်တော့သူတို့ကခွင့်ရေးတွေအများကြီးရတာပေါ့ခွင့်ရေးတွေလည်းအများကြီးရတာတယ်နောက်ပြီးတော့သူတို့ရဲ့ဒီလူတန်းစားအနေနဲ့သူတို့ကဟိုအထက်တန်းစားပေါ့သူတို့ရဲ့ဒီရတဲ့ခွင့်ရေးတွေအားလုံးကိုဆုပ်ရှုံသွားတဲ့အတွက်ကျွန်တော်အမြင်လာတော့သူတို့ကစိတ်ထဲမှာတော့မကောင်းကြဘူးဒါပေမဲ့လည်းတိတ်မပြောကြဘူးလို့ဆရာနောက်သူတို့စိုးရိမ်တာဘာလဲဆိုတော့လူမဲ့အပြန်ကောင်းလာရင်သူတို့လက်စားချေမလားသူအဲ့ဒီအဝေါ်လေးကြောက်ကြတော့
အဲ့တော့ဒီလူပြူတွေရဲ့အဆွဲပေါ့အကျိုးတည်းလည်းလူပြူတွေကအဆက်စီးမှရှိတယ်လို့သူတို့စိတ်ခံစားရတယ်နော်လူယူကြီးစိုးရေးဝါဒကိုပြန်လဲပေါ်ဆောင်ကျင်တယ်လို့ဒါအမေရိကန်မှာဆိုလို့ရှိရင်တော့ဒီလိုဆွဲချက်တွေကိုကျွန်တော်တို့ပြန်ပြီးတွေ့လာရတယ်နော်အဲ့ဒီလိုမိမိလူမျိုးပြန်လဲအားကောင်းလာရင်ဆုံးရှုံးသွားတဲ့ဩဇာအာဏာတွေကိုပြန်လည်ရရှိဖို့အားထုတ်ပါတော်တွေကိုလည်းကျွန်တော်တို့တွေ့ရတယ်။ဆိုတော့ကွန်ပျူတာရောက်သွားတဲ့အချိန်မှာရောလူမျိုးတွေရဲ့အားထုတ်မှုတွေဘယ်လိုများတွေ့ရလဲ။တောင်အာဖရိကမှာပေါ့နော်
။ခုနကဒီ white supremacy ဆိုတဲ့ဒီလူမျိုးကြီးစိုးရေးဝါဒမှာဆိုရင်ကျွန်တော်ဘာသွားမြင်လဲဆိုတော့ဒီလက်ဝဲလက်ရာနိုင်ငံရေးဒီရည်တည်ချက်နဲ့ဒီဆက်ဆက်နေတာကိုသွားတွေ့ရစရာ။ဘာဖြစ်လို့လဲဆိုတော့သူတို့ဟာဒီလက်ရာသမားတွေကဒီ conservative တွေဖြစ်တယ် conservative တွေဆိုတာဒီတစ်ခုခုကိုထိမ့်သိမ့်မယ်ဒီအစင်လာကိုထိမ့်သိမ့်မယ်လို့ပါလို့ရှိနေတဲ့အခြေအနေကိုတည်ငြိမ်အောင်ထိမ့်သိမ့်မယ်သူတို့ရနေတဲ့အခြေအနေတွေသူတို့ရနေတဲ့ဒီ privilege လို့ခေါ်တဲ့ဒီအထူးအခွင့်အရေးတွေကိုသူတို့ပျောက်မှာဆိုတော့ဒီအမျိုးသားရေးတို့ဒီ conservatives ခေါ်တဲ့ဒီထိမ့်သိမ့်ရေးပြည်ပြင်ထိမ့်သိမ့်ရေးတွေဒီလူဖြူကြီးစိုးရေးဝါဒနဲ့ပို့ပြီးနှီးဆက်တာပေါ့ဆရာပို့ပြီးဆုံးစွန်ပျောက်သွားတာလူဖြူကြီးစိုးရေးဝါဒ
ဒီလေရမျိုးသားကြီးအလံကိုပို့ပြီးတော့တင်တယ်တော့ကြားဟု
တ်ကဲ
့လူအဖွဲ့စည်းတိုင်းမှာလက်ရမျိုးသားကြီးအလံကဒါမျိုးသားကြီးအလံအောက်ပါပဲလူမျိုးရင်းနော်အယူအဆကိုပြန်ပြီးတင်တယ်လာကြတော့ကျွန်တော်တို့တွေ့ပြီးတွေ့ရပြီဒီဟာဘတ်လေးလာကြပါတော့ကျွန်တော်တို့ဘာလို့တွေ့ရလဲဆိုလို့ရှိရင်မိမိအုပ်စုနဲ့လူသားဆိုတာကိုပို့ပြီးဆက်ဆက်သလားဆက်ဆက်ဘူးလားတခြားသောလူမျိုးအုပ်စုတွေကရောလူသားမဟုတ်တဲ့မှာတရိတ်ဆန်လို့ဟာပြောတယ်ပုံပြီးဆက်ဆက်တာမဆက်ဆက်ဘူးလားဆိုတဲ့လေ့လာချက်မျိုးနဲ့သူတို့လေ့လာကြည့်တဲ့အခါမှာဖြစ်ကြတဲ့လူမျိုး68ရာခိုင်နှုန်းကလူမဲတွေနဲ့နှိုင်းယှဉ်လိုက်လို့ရှိရင်သူတို့ကသူတို့ကအုပ်စုကိုသူတို့ကလူသားပို့ပြီးတော့ဒါဆက်နွယ်တယ်ဆိုတော့ဖော်ပြချက်ကိုတွေ့ရတော့မှအချားနဲ့ရှင်ပြီးလေးလား69ရာခိုင်နှုန်းကလူပြူ69ရာခိုင်နှုန်းကဒါသူတို့လူသားနဲ့ပုံပြီးဆက်နွယ်တယ်လို့သူကပြတယ်ဒါ Hispanic တွေနဲ့လေ့လာတဲ့အခါမှာလည်းဒီလိုတွေ့ရတယ်ပေါ့နော် Latin America ဆက်မျိုးနွယ်စုတွေနဲ့တွေ့ရဆိုတော့ဒီကိုလူမျိုးမှလူဆန်ပြီးတခြားသောလူမျိုးတွေကလူဆန်မှုဆိုတဲ့ဟာမျိုးကူတော့ဒါသူတွေကလုပ်တဲ့လူတွေအဆိုရတော့ဒါမျိုးနွယ်စုအရာကြည့်တဲ့ဟာကပိုပြီးဆွဲရှိနေတယ်လို့ပြောပါတယ်။ပိုမျိုးနွယ်အောင်ဘယ်လိုတွေ့ရလဲ။ညအတွေ့ကြုံရ။
ဘာတွေ့လဲဆိုတော့လူဖြူတွေက ဒီလူမဲတွေကိုအာဖရိကန်လူမျိုးတွေကိုညံ့နေဆိုတဲ့အစွဲရတော့ရှိတယ်။ညံ့နေ၊ထုံနေ၊နှေးတယ်ပေါ့ပြင်းတယ်။သူအဲ့လူမျိုးတော့ရှိတယ်။နောက်ပြီးတော့ခုနကပြောသလိုသူတို့ကလူနဲ့ပုံနီးစက်တယ်လို့တော့ကျွန်တော်စိတ်တည်းအဲ့လိုတော့မခံစားရဘူးဆရာ။သူတို့မြင်တယ်လို့ကျွန်တော်မထင်ဘူး။သူတို့မြင်တာဒီအသိဉာဏ်ပိုင်ဆိုင်ရမှာလူမဲတွေကသူတို့ထက်အားနည်းတယ်။ဒီတိတ်ပန်နီးကြဒီသူတင်လာလုတဲ့ခါမှကြာတော့သူတို့ဒီတွေ့ရှိချက်တွေကဘာပြောလဲဆိုတော့မဟုတ်ဘူးဒါလူမဲလူဖြူနဲ့မဆိုင်ဘူးသူတို့ရဲ့ဒီပေးတဲ့အခြေအနေပေါ့ဆရာရဲ့ဒီ opportunity တွေဒီပညာရေးနဲ့ပတ်သက်တဲ့အခွင့်အလမ်းတွေနောက်ဒီလူမှုစီးပွားအခြေအနေတွေပေါ်မူတည်ပြီးတော့ဒီလိုငြိမ်ညံသေးနေကြပါတာပေါ့ဆိုတော့ဒီလိုနော်နောက်ခံအခြေအနေတွေတူမယ်ဆိုရင်လူဖြူပဲဖြစ်ဖြစ်လူမဲပဲဖြစ်ဖြစ်သူတို့ကငြိမ်ရင်မြင်လာမယ်နောက်ပြီးတော့ဒီခင်ကျေးမှုတွေလည်းမြင်လာဆိုတော့ကျွန်တော်မြင်တာအဲ့လိုပဲမြင်နေဆရာစူးစမ်းမှုအားထုတ်မှုပြီးတော့ဒီငြိမ်ညံသေးပေါ့သူတို့ခွဲခြားထားတဲ့လူတို့မြင်တယ်
ဒီဟာမှာတည်းလေ့လာချက်ပါပေါ့နော်လူမျိုးမဟုတ်တဲ့လူမျိုးအုပ်စုတွေကိုလေ့လာတဲ့အခါကျတော့လေလူမျိုးတွေကိုပို့ပြီးအထင်ကြီးတဲ့စိတ်ဓာတ်ကပို့ပြီးတော့သွားပြီးတော့တွေ့ရတော့အာဖရိကမှာနေတိုင်းတော့လူမဲတွေကဟောအဲ့ဒီတော့အပြစ်ဒိတ်ခံနေရတဲ့ဂျားတဲ့ကနေလူပြူတွေကိုပို့ပြီးအထင်ကြီးတဲ့နော်ပို့ပြီးမြင့်တဲ့အနေအထားမျိုးခံစားကြတာမျိုးကိုပြောနိုင်ကြုံခဲ့ရတယ်ကျွန်တော်ရ
တယ်ဆရာဒီရေမှုအားဖြင့်ပြောရင်တော့အမဲတွေကသူတို့မှာဟိုဟာလေ inferiority complex ဆိုတာသူတို့မှာရှိနေတယ်ရှိနေတော့မရှင်ရဲဘူးဆရာမရှင်ရဲဘူးဆိုတာဒီကြောင်းမှာဆရာရှိနေရင်သူတို့ကလူဖြူဆရာတွေကိုသူတို့ကတွေ့ရမှာကြောက်တယ်မတွေ့ရင်လူဖြူဆရာ
ဘဝနှိမ့်စိတ်လို့ပြောရမှာပေါ့နော်ခုနကပြောတယ်လို့မိမိကိုယ်အားငယ်တဲ့တိမ်ငယ်တဲ့စိတ်
အားငယ်တဲ့စိတ်ရှိနေတယ်ဟုတ်ကဲ့တော့လူဖြူတွေမှာလည်းအဲ့လိုရှိတယ်ဆရာရှိတယ်ဆိုတော့သူတို့စိတ်ထဲမှာဟိုဟာမသိစိတ်ထဲမှာဟိုဟာအဲ့လိုရှိနေငါတို့ကပိုသားတယ်လို့မြင်တဲ့ဟာတွေရှိနေတယ်ဒါပေမဲ့ note five ကလေးတွေကြတော့အဲ့ဒီကနည်းသွားတာပေါ့ဆရာရှေ့ရလူတွေတော့မရှိတော့ဘူးဒါပေမဲ့ကျွန်တော်အတွေ့အကြုံကတော့ရှိတော့ရှိတယ်ဆရာသူတို့ကြောက်ကြတယ
်ဆိုတော့ဒါတွေကမသိစိတ်မှဆွဲနေတာပေါ့နော်အဲ့တော့တချို့လိမ့်လာတဲ့သူတွေကလည်းဟာလူပြူကြီးဆိုရင်ရင်ကျေးမှုဆိုတာကြီးကရှိနေတယ်အဲ့တော့ဘုမျိုးလိုက်အတွေ့အကြုံပါဆိုရင်အဲ့ဒီဆိုရင်ရင်ကျေးမှုဆိုတဲ့အထက်မှာရဲ့လက္ခဏာတွေကဘယ်လိုများတွေ့ရမလ
ဲဒီလူပြူကြီးဆိုရေးပေါ့ဆရာဒါမှမဟုတ် whiteSupremacy ဆိုရင် तू ကကျွန်တော်မြင်တာ3ဘိုင်းရှိတယ်ဆရာ3ဘိုင်းဆိုတာပထမဟာ belief ပေါ့เนาะ तू belief ဆိုတော့ तू ယုံကြည်ဒီလူဖြူကြီးစိုးရေးကိုယုံကြည်တဲ့အခွက်ရတက်တက်လူဖြူကြီးစိုးရေးကိုပဲယုံကြည်ုံနေမဟုတ်တော့ဘူး तू တို့ကဒါကိုဒီ institutionalize လုပ်လိုက်တာတောင်အဖိကမှာဆိုရင်ဒါကိုဥပဒေတွေနဲ့ပေါ့ဆရာတကယ်ကိုအကောင့်နဲ့ပေါ်လိုက်တာ institution ဆိုတော့ तू ရဲ့ norms တွေ process တွေအားစ
ကျင့်ထုံးဘိုင်းမှာကိုထည့်လိုက
်ကျင့်ထုံးဘိုင်းမှာကိုပါသွားတာပေါ့ပါသွ
ား
တယ်ဘိုင်းကြတော့ဆရာနောက်တစ်ပိုင်းကျတော့ယဉ်ကျေးမှုပုံစံဖြစ်သွားတော့ကျွန်တော်ဆရာပြောတဲ့ဟာကိုကျွန်တော်လည်းဖတ်ရတယ်ဆရာဒီ white supremacy culture ဆိုတာလူဖြူနဲ့တွေမဆိုင်တော့ဒီ culture ကြတော့အခြားလူမဲတွေရောတရုတ်တွေရောအိန္ဒိယတွေမှာရောအဲ့ဒီဟာရှိတတ်တယ်လို့ပြောတယ်သူတို့ပြောတာဒီ culture ကြတော့ပိုကျေပြန့်သွားတယ်လူတွေကမသိစိတ်ထဲမှာအောင်ဖြစ်နေတာ
ဟုတ်ဒီအမတ်လေးလာကြပါတော့အခြားလူမျိုးစုတွေကိုလေ့လာတဲ့အခါမှာနော်အဖြူတွေပေါ်မှာပဲဖြစ်ဖြစ်ဒါမှမဟုတ်ရင်เอเชียเซโอลิลายอเมริกาပေါ်မှာပဲဖြစ်ဖြစ်ဒန်းတူပဲမြင်ကြတာဟိုသွားပြီးတွေ့ရတယ်အခုကိုမျိုးနိုင်ကဒါတရုတ်ပြည်ဆန်ချန်တက်ဆိုမှာလဲတွဲပြတ်ပေါ်ပေါ်ခါဖြစ်နေလုံနေတဲ့အခါကြတယ်ဘလို့များလက်တွေ့မှာလူမျိုးရင်းနဲ့ပတ်သက်ပြီးတော့ခါစားတွေ့ရှိရ
ကျွန်တော်သိတာတရုတ်ဒီမှာလဲသူတို့မှာဟိုဟာရှိရဲ့ဆရာဒီတရုတ်လူမျိုးကြီးဝါရဆိုတာသူတို့မှာရှိသေးလားကျွန်တော်ထင်တယ်ဖြူလူမျိုးပဲတရုတ်တော့တော့ပို့ပြီးတော့များအောင်မယ်နောက်တစ်ခုတရုတ်ကဘယ်လိုပွာလဲဆိုတော့လေဆရာကျွန်တော်အခုဒီမှာနေတော့တရုတ်နီးတရုတ်ခံကိုကျွန်တော်ဘာတွေလေ့လာပြီလဲဆိုတော့သူကအရန်ကိုညင်တာလေဆရာဟိုပါလေအရန်ကိုလိမ့်မာတယ်တရုတ်ကဟိုဒီလိုတုံဆက်ထွားဆက်ပမာလေးလို့မရှိဘူးအဲ့တော့တော့တကယ်လည်းအလုပ်လုပ်ကြတကယ်လည်းစူးစမ်းတာចောင်းသားတွေဆိုလေလေကျွန်တော်အတူယူရမှာပေါ့ဆရာဒါကြောင့်မို့လဲသူတို့ကဒီလောက်ကြီးတိုးတက်လာတာအဲ့တော့ကျွန်တော်မြင်တာကတော့ကျွန်တော်သုံးသပ်တာတော့တရုတ်ဒီမှာဆရာရှိတယ်ဆရာသူတို့မှာလေတရုတ်လူမျိုးကြီးဝါလာဆိုတော့နောက်တော့တရုတ်ဒီမှာငါ56မျိုးရှိတယ်လို့ပြောတယ်လူမျိုးစု65မျိုးဆိုတော့ဟန်လူမျိုးကတော့အကြီးဆုံးပေါ့ဆရာဟန်လူမျိုးကပိုရှိတယ်သူတို့မှာကျန်တဲ့လူမျိုးတွေမှာလည်းသူမတိမတာလေးတွေလေအားနည်းချက်လေးတွေစိတ်အားငယ်တဲ့စိတ်လေးတွေကျွန်တော်မှတွေ့ရဆရာအချို့ចောင်းသားတွေဆိုရင်သူတို့ကတော့ဘယ်တည်နေရသူပြုတ်ပြုတ်ပြရတယ်ကျွန်တော်အဲ့လိုအားနည်းချက်လေးတွေရှိတယ်
ဟုတ်ကျေးဇူးများကြီးတင်ပါတယ်ကိုဆရာမျိုးရေ
ဟုတ်ကဲ့
ဟုတ်ဆွေနေသွားသူကတော့ဆက်ချမ်းတက်ကွန်ပါတွဲပဲသူနေတာပုံမှန်ခါဖြစ်တာဝန်ထားဆောင်နေတဲ့ ဟုတ်တယ်ပြောတယ်ဖြစ်ပါတယ်ကျွန်တော်တမောင်သားပ
ါအမြင်သာတဲ့လူမျိုးရေးအစိုးရနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရှင်ကျန်းတက္ကသိုလ်ကတွဲဘက်ပေါမောက်ခဒေါက်တာမျိုးနိုင်ကိုဥတမောင်သားကဆက်သွယ်မေးမြန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုဆက်လက်တင်ဆက်ပေးသွားမှာဖြစ်ပြီးတော့အဲ့ဒီမှာတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဗျာ
VOA စီစဉ်တွေကို Radio ရုံမြင့်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။ VOA American အတန်ကနေ2023ခုနှစ်ဇူလိုင်လ8ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို9နိုင်ကနေ10နိုင်ထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190လောက်ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုပဲဆက်ပြီးတင်ဆက်ပြီးသွားမှာဖြစ်ပြီးတော့အဲ့မှာတော့အာဆနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့နာဂတ်ကမ္ဘာအစည်းအဝေးတွေကိုထုတ်လွှင့်ပေးသွားမှာပါ။ဒီတဲ့ကမှအရင်ဆုံးတော့အာဆနိုင်ငံရေးအစည်းအဝေးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဂျပန်တောင်ကိုရီးယားပါဝင် IP4 ခေါ် Indo-Pacific 4နိုင်ငံနဲ့ဒီလိုဆက်ဆံရေးအကြောင်းနဲ့တရုတ်နိုင်ငံရဲ့တုံ့ပြန်ချက်တွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစည်းအဝေးမှာကိုစော်မိုးကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါဟာလစ်တူရီနီးယားမြို့တော်ဗီလ်နီးယပ်စ်မှာဇူလိုင်လ17ရက်နေ့12ရက်နေ့တွေမှာကျင်းပမယ်နေတိုမြောက်အတ္တလန္တိတ်စစ်မဟာမိတ်အဖွဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်မှာဖြစ်ပြီးအာရှဒေသတွင်တရုတ်နဲ့ရုရှားရဲ့ချင်းချောက်မှုတွေတိုးလာနေတာတွေကိုတတိပေးဆွေးနွေးသွားဖို့ရှိပါတယ်
။အရိုက်ကစ်ဆိုဟန်ရဲ့事情が許せばリトアニ
ア。ဂျပန်ဝန်ကြီးချုပ်ကနေတိုအစည်းအဝေးကိုတက်ရောက်မယ်လို့ပြီးခဲ့တဲ့အပတ်ထဲကပြောဆိုခဲ့ပါတယ်။ဂျပန်နိုင်ငံတင်မကဘဲ IP4 လို့ခေါ်တဲ့ Indo-Pacific မဟာမိတ်၄နိုင်ငံဖြစ်တဲ့ဂျပန်၊တောင်ကိုရီးယား၊နယူးဇီလန်နဲ့ Australia ၄နိုင်ငံကထိပ်သီးခေါင်းဆောင်တွေနဲ့တက်ရောက်မှာဖြစ်ပါတယ်။အာရှဒေသတွင်တရုတ်စစ်အင်အားကြီးထွားလာပြီးဒေသတွင်ချင်းကြောက်မှုတွေတိုးလာနေချိန်မှာဒုတိယကမ္ဘာစစ်နောက်ပိုင်းစစ်အင်အားကိုကာကွယ်ရေးအဆင့်မှသာထားရှိဖို့တတ်မှတ်ထားတဲ့ဂျပန်ဟာအမေရိကန်တနိုင်ငံတည်းအပေါ်အားထားနေရတာနဲ့တင်မလုံလောက်တော့ပဲနေတိုစစ်မဟာမိတ်တစ်ဖွဲ့လုံးရဲ့ကျောတောက်နောက်ခံကိုပါရယူဖို့ကြိုးပမ်းလာနေတယ်လို့အကဲခတ်တွေကပြောဆိုထားပါတယ်ထိပ်သီးအစည်းအဝေးမတိုင်မီပြီးခဲ့တဲ့ဇန်နဝါရီလတည်းတုန်းကနေတိုအတွင်းမှူးချုပ်ယန်စတိုလန်ဘတ်ကိုတိုင်ဂျပန်နိုင်ငံကိုတွားရောက်ခဲ့ပြီးလုံခြုံရေးဆိုင်ရာကိစ္စတွေပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ပါတယ်။အဲ့ဒီတုန်းကပြောကြားခဲ့ရမှာ
Moscow and Beijing are deepening their strategic partnership. The two countries train and
ရုရှားနဲ့တရုတ်မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေပုံမတိုးမြင့်လာပါတယ်။ပူးတွဲစီလေ့ကျင့်တာတွေပိုလောက်လာသလိုဂျပန်အနီးဝန်းကျင်မှာတရုတ်နဲ့ရုရှားပူးတွဲရေတက်လေတက်ကင်းလှည့်တာတွေလည်းတိုးလောက်လာပါတယ်။ဒါ့အပြင်စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေလည်းတိုးလောက်လာသလိုရုရှားကယူကရိန်းကိုကျူးကျော်တာကိုလည်းတရုတ်ကပြစ်တင်ရှုံချခြင်းမရှိပါဘူး
။ဂျပန်ဟာနေတိုနဲ့ဆက်ဆံရေးတိုးမြင့်လိုနေပြီးနေတိုရဲ့နိုင်ငံတစ်ခုချင်းစီအလိုက်တင်းပြောင်မဲ့ပူးပေါင်းဆောင်ရွက်ရေးအစီအစဉ်ဖြစ်တဲ့ ITPP အစီအစဉ်ကိုဂျပန်ကနေတိုနဲ့ပူးပေါင်းလှုပ်ဆောင်ဖို့ဆွေးနွေးထားပြီးဖြစ်ပါတယ်။သဘောတူညီချက်ကိုလာမဲ့လစ်တူရီနီးယားထိပ်သီးအစည်းအဝေးမှာထုတ်ဖော်ကြေညာနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ဒီသဘောတူညီချက်အရနေတိုတပ်ဖွဲ့ဝင်တွေနဲ့ဂျပန်ကာကွယ်ရေးတပ်ဖွဲ့တွေအကြားစွမ်းရည်တိုးမြင့်ရေးစစ်လက်နက်ပစ္စည်းနဲ့ပူးတွဲစစ်ဆင်ရေးတိုးတက်လာစေရေးစတာတွေအပါအဝင်လေဗယ်16ခုမှာပူးပေါင်းဆောင်ရွက်မှုတွေလုပ်နိုင်မှာဖြစ်ပါတယ်။ဒါအပြင်လာမယ့်နေတိုထိပ်သီးအစည်းအဝေးကိုတောင်ကိုရီးယားသမ္မတယွန်ဆူယိုဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်နယူးဇီလန်ဝန်ကြီးချုပ်ခရစ်ဟစ်ကင်တို့လည်းတက်ရောက်မှာဖြစ်ပြီးအလားတူပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ရှိပါတယ်။ဒါအပြင်ဂျပန်နိုင်ငံဟာနေတိုနဲ့တန်တမန်ဆက်ဆံရေးထူထောင်ထားလို့ပြီးတိုကျိုမြို့တော်မှာနေတိုရဲ့ဆက်ဆံရေးယုံဖွင့်လှစ်ဖို့ကိုဂျပန်ကလိုလားပါတယ်။တောင်ကိုရီးယားကတော့သူ့ရဲ့နေတိုနဲ့ဆက်ဆံရေးယုံကိုဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာဖွင့်လှစ်ထားပြီးဖြစ်ပါတယ်။အခုလိုအင်ဒိုပစိဖိတ်ဒေသကဂျပန်တောင်ကိုရီးယားအပါအဝင် IP4 ၄နိုင်ငံကိုအာရှဒေသရဲ့နေတိုအင်အားစုတွေအဖြစ်စုဖွဲ့လာတာကိုတရုတ်ကမကြိုက်ပါဘူး။ကန့်ကွက်ထားပါတယ်။ပြီးခဲ့တဲ့မေလ24ရက်နေ့ကတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆွေးနွေးရှိသူမော်နင်ကအခုလိုပြောဆိုခဲ့ပါတယ်။
ရေရှိ一个区域性的组织
所以北约突破区域限制。NATO苗阿特兰德萨州阿佩哈地大三亚阔区地区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区区 ချင်းဖြစ်ပြီး2022ခုနှစ်စပိန်မက်ဒရစ်မြို့တော်မှာကျင်းပစဉ်တုန်းကလည်းပထမဆုံးအချိန်ဂျပန်ဝန်ကြီးချုပ်တဦးအနေနဲ့တက်ရောက်ခဲ့ပါတယ်။အဲ့ဒီမက်ဒရစ်အစည်းအဝေးမှာတရုတ်ဟာလုံခြုံရေးဆိုင်ရာချင်းချောက်မှုတွေရှိနေတယ်လို့နေတိုးကတရားဝင်သတ်မှတ်ခဲ့ပါတယ်။တရုတ်ကတော့အပြင်းထန်ကန့်ကွက်ခဲ့ပါတယ်။ဒီသတ်မှတ်ချက်နဲ့ပတ်သက်ပြီးအခုလာမယ့်လစ်တူရေးနီးယားနေတိုးထိပ်သီးအစည်းအဝေးမှာတောင်တရုတ်ပင်လယ်ပြင်အရေးထိုင်ဝမ်ကိစ္စဂျပန်နဲ့အာရှပစိဖိတ်အပါအဝင်တရုတ်နဲ့ပတ်သက်တဲ့တုံ့ပြန်ဆောင်ရွက်မဲ့အစီအစဉ်တွေကိုဆွေးနွေးချမှတ်နိုင်တယ်လို့တွက်ချက်ခံမှန်းထားကြပါတယ်။ဒါကြောင့်တရုတ်အနေနဲ့လာမဲ့နေတိုးထိပ်သီးအစီအဝေးမှာတရုတ်နဲ့ပတ်သက်တဲ့ကိစ္စတွေကိုဆွေးနွေးချမှတ်တာတွေကိုရှောင်ရှားကြဖို့တတိပေးနေတာဖြစ်ပါတယ်။ဂျပန်အပါအဝင် IP4 လေးနိုင်ငံနဲ့နေတိုးအကြား ITPP ပူးပေါင်းဆောင်ရွက်ရေးအစီအစဉ်ကို2023ခုနှစ်2026ခုနှစ်တွင်အတွင်းစတင်ဖြစ်ပေါ်လာဖို့ခန့်မှန်းထားပြီးဒီသဘောတူညီချက်အရပင်လယ်ပြင်လုံခြုံရေးစီးရေးနဲ့ရပ်ဖက်ဆိုင်ရာစိုက်ဘာလုံခြုံရေးအာကာသနည်းပညာတွေအပြင်အနာဂတ်စစ်ပွဲတွေမှာအဆုံးအဖြတ်ပေးမယ့်ဉာဏ်ရည်ဓုနည်းပညာအပါအဝင် EDD စနစ်တွေလည်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်
အစနိုင်ငံရေးအစီအစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်သောရရှင်နေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းတယ်ဆိုရင်တော့ကျွန်တော်တို့ကိုအီးမေးလ်ပို့နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်ကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာမကြခင်မှာတော့လေယာစီဝါသတင်းဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပြီးတော့အဲ့ဒီမတိုင်ခင်မှာအခုတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကုန်သွယ်ဥစည်းဌာနကပို့ကုန်ဆိုင်ရာမူဝါဒသစ်ရုတ်တရက်ထုတ်ပြန်လိုက်လို့မြောက်ဝတီနယ်စပ်မှာပြောင်းတင်တဲ့ကုန်ကားအစီးရင်900ကျော်ပိတ်မိနေပြီးတော့ကုန်တွေလည်းထိခိုက်ခဲ့ကြပါတယ်။ဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးတွေနဲ့လေယာစီးပွားသတင်းတွေကိုစုစည်းပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးစီးပွားကဏ္ဍကထိတ်တဲရောက်နေတဲ့သတင်းတွေထဲမှာတော့ကြိုတင်ကြညာမထားပဲကုံသွေးဦးစီးဌာနကရုတ်တရက်မူဝါဒအပြောင်းလဲလုပ်လိုက်လို့လက်ဆက်ဖြတ်ကျော်ပြောင်းတင်မှုတာကိုထိခိုက်နေရတဲ့သတင်းနဲ့ဆက်ရှင်ပါတယ်ကုံသွေးဦးစီးဌာနရဲ့ရုတ်တရက်သတ်မှတ်လိုက်တဲ့မူဝါဒအပြောင်းလဲကြောင့်မြောက်ပြည်နယ်စပ်မှာပြောင်းကားစီး900ကျော်ပိတ်မိခဲ့တာဖြစ်ပြီးဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတယ်လို့ကုံတယ်တွေကပြောပါတယ်ပြောင်းတွေပိတ်မိခဲ့တာကြောင့်ထိုင်းကုန်တယ်တွေကဈေးနေဝယ်ယူလာနောက်ကျတယ်ဆိုပြီးအယောင်းဝယ်စာချုပ်ဖျက်သိမ်းတာပြောင်းကုန်ကားတွေကိုရက်ကျော်ကြီးပေးရတာပြောင်းအရည်တွေပျက်စီးတာစတဲ့ပြဿနာတွေကိုမြန်မာကုန်တယ်တွေကရင်ဆိုင်နေရတာဖြစ်ပါတယ်ကုန်တယ်ဦးစီးဌာနကကုန်တယ်တွေကိုချိုးတင်အသိပေးမှုမရှိဘဲမူဝါဒအသစ်ကိုဇွန်လ15ရက်နေ့မှာရုတ်တရက်ပြောင်းလိုက်တာကြောင့်ပြောင်းကားတွေဟာထိုင်းဘက်ကိုတင်မှုဝင်မရဘဲမြောက်ပြည်နယ်စပ်မှာပိတ်မိခဲ့တာပါမူဝါဒအသစ်ထဲမှာမြောက်ရီမှာလိုင်စင်လျှောက်ဖို့ငွေထည့်ပေးတဲ့ပြည်ပကုမ္ပဏီနာမည်နဲ့ဝယ်ယူမဲ့ကုမ္ပဏီနာမည်မတူတာကြောင့်ဇွန်လ16ရက်နေ့ကစပြီး Faulty ပို့ကုန်ကြော်ညာလာမထုတ်ပေးဘူးလို့သတ်မှတ်လိုက်တာကြောင့်ကားတွေပိတ်မိကုန်တာဖြစ်တယ်လို့မြန်မာနိုင်ငံပြောင်းလုပ်ငန်းရှင်များအသင်းဝင်ကုန်တယ်တဦးကပြောပါတယ်မြောက်ရီနယ်စပ်မှာရောင်းချခွင့်မရပဲပိတ်မိတဲ့ကားတွေအတွက်သတ်မှတ်ရကြော်ရင်ရက်လွန်ကြီးအနေနဲ့ကားတစ်စီးကိုနေ့စဉ်3000ကနေ3000ချက်ထိပေးရပြီးကိုယ်တော်မှာကုန်တူလောင်မယ်ဆိုရင်တွဲကားတစ်စီးကိုတစ်ပတ်အတွက်6000ကျပ်လောက်ပေးရတယ်လို့ဆိုပါတယ်။ကိုယ်တော်မရတဲ့ပြောင်းကားတချို့ကတော့မိုးမိပြီးပျက်စီးဆုံးရှုံးမှုဖြစ်ပေါ်ခဲ့တယ်လို့မြားပြည်နယ်စပ်ပြောင်းကုန်တယ်တဦးကပြောပါတယ်။ ဆိုလာနဆက်ကိုရဲ့မှာတော့မူဝါဒကိုပြန်လည်ဖြစ်လျှော့ပြီးပို့ဖို့ကြီးညာလွာဖောင်ဒီတွေစတင်ထုတ်ပေးခဲ့ပေမဲ့အခက်အခဲတချို့ရှိနေတာကြောင့်အခုချိန်ထိအယောင်းဝယ်လုပ်ခွင့်မရတဲ့ကုန်ကားတွေကျန်နေသေးရဲ့လို့ကုန်တယ်တွေကဆိုကြပါတယ်လက်တော်မှာထိုင်းဘက်ကပြောင်းတက်ကီလိုကိုစနစ်တကျမှ
80ထိုင်းနိုင်ငံကိုအခွန်ကင်းလက်ခွင့်နဲ့ပြောင်းတည်မှုနိုင်တဲ့ကာလကိုဖေဖော်ဝါရီလကနေဩဂုတ်လကုန်ထိတတ်မှတ်ထားတာကြောင့်အခုလိုကာလမှာမြန်မာနိုင်ငံကထွက်တဲ့ပြောင်း80ရာခိုင်နှုန်းလောက်ကိုထိုင်းဘက်ကတင်ပို့ကြတာဖြစ်ပါတယ်။ပြင်ပကနေချက်တူနီအဝယ်နယ်နေတဲ့အတွက်အရောင်းဝယ်အေးနေပါတယ်။ချက်တူနီပြင်ပအဝယ်နယ်နေတဲ့အတွက်အရောင်းဝယ်အေးပြီးပုံမှန်အသက် 20 အနည်းငယ်ကြာဆင်သွားတယ်လို့စစ်တုံးကုန်တွေကပြောပါတယ်။စစ်တုံးကိုတရုတ်ဘစ်ကလာဒေ့ရှ်နဲ့ထိုင်းနိုင်ငံတွေကိုအဓိကတင်ပို့နေကြတာဖြစ်ပြီးလက်တလောအဲ့ဒီနိုင်ငံတွေမှာစစ်တုံးအထွက်နှုတ်ကောင်းနေတာကြောင့်ဝယ်ယူမှုနည်းပါးနေတာဖြစ်ပါတယ်။ပြီးခဲ့တဲ့မေလအတွင်းကလယ်လီဇေကွဲမှာစစ်တုံးတပိတ်တာကို
20%ပို့ကုန်မူဝါဒအပြောင်းလဲကအလုံးမဖြစ်ဘူးလို့ကုန်တယ်တွေကဝေဖန်လိုက်ပါတယ်။အခုဇူလိုင်1ရက်နေ့ကစလို့ပို့ကုန်ရငွေကြိုတင်ပေးသွင်းရတဲ့စနစ်ကိုဖျက်သိမ်းလိုက်ပြီးအဲ့ဒီအစားကုမ္ပဏီတက်တန်းလိုက်အာမခံကြီးနဲ့ဆယ်ရာခိုင်နှုန်းကနေ35ရာခိုင်နှုန်းထိပေးသွင်းရမယ်လို့စစ်ကောင်စီလက်အောက်ခံစီးပွားရေးနဲ့ဥဒေယဝေဝန်ကြီးဌာနကတတ်မှတ်လိုက်တာဖြစ်ပါတယ်။ ဒါပြင်မြန်မာတရုတ်အဓိကနေဆက်ကုန်သွယ်ရေးစုံတစ်ခုဖြစ်တဲ့မူဆယ်နေဆက်မှာကုန်သွယ်မှုပြုလုပ်တာတွေနဲ့ပတ်သက်တဲ့ငွေကြေးလွှဲပြောင်းမှုဆိုင်ရာကိစ္စရပ်တွေကိုလာမယ့်ဩဂုတ်လတရနေ့ကစလို့ဘန်စနစ်ကျေတုံးရမယ်လို့လည်းထုတ်ပြန်ထားပါတယ်။ကုန်သွယ်တွေအနေနဲ့တရုတ်နေဆက်ကနေကုန်တင်သွင်းမယ်ဆိုရင်ပြည်ပပို့ကုန်ရောင်းချမှုကနေရရှိတဲ့ငွေပမာဏကိုတင်ပြရမှာဖြစ်ပြီးပို ါတယ
်အတိတ်ကကြီးမားတောင်းလည်းမရှိဘူးသူကအရင်ကတော့တစ်ဖက်နိုင်ငံရောင်းမဲ့ဆိုတစ်ဖက်ကုမ္ပဏီပဲနော်ဝင်လို့အခြေပြင်းရတယ်အဲ့တော့အရင်ငင်းစားရှင်းရတဲ့ပုံစံပေါ့နော်အခုတော့အဲ့လိုရှင်းပြရမလို့တော့ဘူးဒါပေမဲ့အခုကတပိုးစိတ်ဆိုတဲ့ပုံစံနဲ့တွားမယ်အဲ့တော့တချို့တစ်ဖက်တိုင်းကုမ္ပဏီဆိုရင်တစ်ဖက်ရတိုင်းတော့တပိုးစိတ်တရားမှာပုံလေးအောက်ကြည့်ကြုံတွေ့နော်တပိုးစစ်35000ကျော်တင်ရမယ်ဒါတွေကိုဘယ်လိုတပိုးစစ်တင်ပြီးတော့အကြေဆန်ရောင်းမယ်လည်းကြောက်တော့ဆန်ရောင်းလို့ရတဲ့ပတ်စံတွေကိုဘာလို့ပြောင်းဝင်လာရမလဲပြောင်းဝင်လာမှတော့တပိုးစစ်ကစားတဲ့ပတ်စံပြန်ပေးတယ်အဓိကတော့ကိုယ်တည်းအရှုပ်ရပေါ့ဝင်ပြန်မဝင်တာတွေရှိတာတော့အလုံးမဆိုးဘူးနော်ကိုယ်တည်းသူ့မဝင်လာလို့အခုတော့လောက်ရတယ်ဖြစ်တယ်ဆိုတော့အဲ့တို့အနေနဲ့ဘာလို့ကြီးကြီးမားမားဖြစ်မလဲဆိုတော့ပြည်ပြီးတော့ကြီးကြီးမားမားတော့တောင်းလည်းမရှိပါဘူး
ပို့ကုန်ကြော်ညာလွာရရှိပြီးနောက်ကုမ္ပဏီငွေစင်းတွေကို9ရက်အတွင်းပို့ကုန်ရငွေမဝင်ရောက်လာရင်တော့အာမခံကြီးကိုတင်းယူပြီးပို့ကုန်တွင်းကုန်မှတ်ပုံတွေကိုတင်းစီတာအပါအဝင်ပို့ကုန်လိုင်စင်လျှောက်ထားဖို့တတ်မှတ်ထားတဲ့အနှံငွေပြည့်ပြီကြောင်းအထောက်ထားတွေကိုလည်းတင်ပြရအောင်ပါပါပြည်ပကိုကုန်ဖို့ရောင်းချထားတဲ့ရောင်းဝငွေပမာဏဒါမှမဟုတ်ပြည်ရေးဘဏ်ကဝယ်ယူထားတဲ့ဒေါ်လာငွေစင်းလက်ကျန်ပမာဏထက်မကျော်လွန်တဲ့တွင်းကုန်လိုင်စင်ကိုစီစစ်ခွင့်ပြုပေးသွားမယ်လို့တတ်မှတ်လိုက်တာဖြစ်ပါတယ်။ဒါပေမဲ့တရုတ်နယ်စပ်မှာတော့ကုန်တယ်မှုနဲ့ပတ်သက်လို့တရုတ်ယွမ်ငွေကိုအသုံးပြုတင်ပြခွင့်ပေးမယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်
။ 20% တင်ရတော့အရင်ကြီးထူတာတော့မဟုတ်ပါဘူး။အဲ့မှာလည်းငွေရင်းပြီးရင်တော့ထက်ကုန်တာပဲပေါ့နော်။ဒါပေမဲ့အရင်တော့ထက်စားရင်တော့နည်းနည်းလေးတော့ဟိုပို့ပြီးတော့ဟိုလောကကရ6ဝါးတော့ပြောလို့ရပါတယ်ဗျာနော်။ဟုတ်ကဲ့ကျွန်တော်တို့ကကျွန်တော်ကစီကြတိုင်းလောက်တာပေါ့နော်။နိုင်ငံတော်ပြည်သွင်းဆိုလည်းတွင်းတယ်65ရှုံးခံဆိုလည်းရှုံးခံတယ်လိုင်စင်လျှောက်ဆိုလည်းလျှောက်တယ်အဲ့လိုလူတွေပါတက်တက်ကြေးဖြစ်လာပြီးတော့တရားဝင်လောင်းကြီးကဖွဲ့ထားတော့ကျွန်တော်ကဟိုဒီမှာလမ်းမှာလုံးမရဖြစ်လာတာပေါ့အဲ့လိုလူတွေဒီကောင်ဒါလည်းကျွန်တော်တို့တင်ပြထားပါတယ
်။အာနာသိစစ်ကောင်စီလက်အောက်ခံစီးဝိုင်းနဲ့ကုသရေးဝန်ကြီးဌာနဟာပို့ကုန်တွင်းကုန်နဲ့ပတ်သက်တဲ့မူဝါဒတွေကိုမကြာခဏအပြောင်းလဲတွေပြုလုပ်နေပေမဲ့ကုန်တယ်မှုကလွယ်ကူချုံးဝင်မလာတဲ့အပြင်လုံရကံရခက်ခဲမှုတွေဒါပိုပိုကြုံတွေ့နေရတယ်လို့ကုန်တယ်တွေကဝေဖန်ပြောဆိုနေပါတယ
်အခုဆက်ပြီးဇွန်လ29ရက်ကနေဇွန်လ4ရက်နေ့ထိဈေးကွက်အတွင်းအသက်ကျနေပြီဖြစ်သွားတယ်လေယာဖက်ကုန်ပြီးနေဇင်းလုံးတွေကိုပြောပြပေးချင်ပါတယ်
အိန္ဒိယဘက်မှာမက်ပဲဈေးမြင့်နေပေမဲ့မြန်မာပြည်တွင်းမက်ပဲဈေးကတော့အနည်းငယ်ပြောင်းကျဆင်းနေပါတယ်။ ရန်ကုန်ဘေးအောင်ဈေးကွက်မှာဇူလိုင်လ၄ရက်နေ့ကမပဲအဖြစ်ဂျူအာစီတထံကို26,6,500ကျပ်ပေါင်းစည်းရှိပြီးဇူလိုင်၁ရက်နေ့ပေါင်းစည်းတဲ့တထံကို3,000ကျော်ဈေးပြန်ကျဆင်းသွားတာပါမပဲဈေးကျဆင်းနေပြီမဲ့ပြည်တွင်းအထွက်ရောင်းနေပြီးအိန္ဒိယလိုအပ်ချက်လည်းရှိနေသေးရကြောင်းဈေးကွက်ထဲအယောင်းဝယ်နေနေလို့ကုန်တွေတွေကပြောပါတယ်ဒါပေမဲ့တစ်ဖက်မှာလည်းပြည်တွင်းဒေါ်လာဈေးပြန်ကျဆင်း
ပဲစီကွက်ပေါ်တယောက်မှုရှိမရှိကိုစောင့်ကြည့်ရမယ်အခြေအနေရှိနေရဲ့လို့ကုန်တယ်တွေကတုံ့တက်ထားကြပါတယ်ပဲစင်ကုန်စည်းကတော့ပြင်တွင်းထွက်နှုတ်ရကြခဲ့တယ်လို့အိန္ဒိယဘက်ကလည်းပမာဏပိုတင်တွင်းမဲ့ဆိုတဲ့သတင်းကြောင့်ဈေးဆက်တိုင်းမြင့်တက်နေပါတယ်စွန်လိုက်လေးရက်နေ့ကရန်ကုန်ပြည်နယ်ဈေးကွက်မှာပဲစင်ကုန်တံတန်းကို
3,500ရာကျပေါက်ဈေးရှိပြီးတစ်ပတ်အတွင်းတအိတ်ကို7,500ကျင်းစီမြင့်တက်လာပါတယ်အခုတင်ဆက်ပေးထားတဲ့ဒီနေ့စီနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်လေယာစီးပွားသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ဥရူယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာပါဒီတစ်ပတ်မှာတော့ကမ္ဘာအပူချိန်မြင့်တက်လာမှုကြောင့်လူတွေရဲ့ကျန်းမာရေးစိုးရိမ်စရာဖြစ်လာနေတဲ့အခြေအနေကိုပြောပြပေးမှာပါသမုထုံးကားစကာလမတိုင်ခင်ကရှိခဲ့တဲ့ကမ္ဘာအပူချိန်ထက် 1.5 ဒီဂရီကျော်မသွားအောင်ကျိုးပန်းကာကွယ်နေတဲ့ဂျာကဂျွန်လာထဲမှာပဲဒီအပူချိန်ထက်ကျော်လွန်လာခဲ့ပါတယ်ခုလိုစံချိန်တဲ့အပူချိန်မြင့်တက်နေချိန်မှာပဲဒီနှစ်နောက်ပိုင်းဝင်လာမဲ့အယ်နီညိုအပူလိုင်းကြောင့်လာမဲ့နှစ်ကမ္ဘာအပူချိန်ထပ်တိုးလာမှာဖြစ်တဲ့အတွက်ပြည်သူ့ကျန်းမာရေးစိုးရိမ်စရာဖြစ်လာပြီလို့ပညာရှင်တွေကသတိပေးနေပါတယ်ဥရူယာစီနဲ့အနာဂတ်ကမ္ဘာအစည်းအဝေးမှာနားလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
တကဘာလုံးမှာအပူချိန်တွေပြင်းထန်စွာမြင့်တက်လာတာကြောင့်ပြည်သူ့ကျန်းမာရေးကဏ္ဍဟာလည်းအချက်အသေးဆိုင်မဲ့ဖက်ကိုဦးတည်နေပြီလို့ပညာရှင်တွေကသတိပေးနေပါတယ်လွန်ခဲ့တဲ့နှစ်ပေါင်း44နှစ်ကလေးကစတင်မှတ်တမ်းတင်ခဲ့တဲ့ကမ္ဘာအပူချိန်ဟာပထမဆုံးစံချိန်တင်အမြင့်ဆုံးကိုရောက်လာပါတယ်2023ခုနှစ်ဇူလိုင်လပထမပတ်ထမကမ္ဘာဖြန့်မြအပူချိန်ကနှစ်ရက်ဆက်တိုက်စံချိန်တင်အမြင့်ဆုံးရောက်လာတယ်လို့အမေရိကန်ပြည်ထောင်စု Main တက္ကသိုလ် Climate Reanalyzer Project သိပ္ပံပညာရှင်တွေကပြောပါတယ်တကဘာလုံးရဲ့ဖြန့်မြအပူချိန်ဟာတာမန်ထက်3.8ဒီဂရီအထိနှစ်ရက်ဆက်တိုက်မြင့်တက်လာတာပါဒါဟာအတော်သိတာထင်ရှားတဲ့ပမာဏလည်းဖြစ်ပါတယ
် The patterns we have natural variability so there's a natural phenomenon that always occurs year on year What's different is the background state of the water.
ကဘာရာသီဥတုပုံစံတွေရောကဘာလေလူတဲမှာပါတဘာဝအတိုင်းအပြောင်းလဲတွေရှိပါတယ်။နှစ်စဉ်နှစ်တိုင်းတဘာဝအတိုင်းပေါ်ပေါက်လာတာမျိုးပါ။ရာသီဥတုပို့ပြီးပူနွေးလာတဲ့အခါမှာတော့အဲ့ဒီတဘာဝအတိုင်းဖြစ်ပျက်ပြောင်းလဲနေတာတွေကိုအင်းနဲ့အားနဲ့ထပ်ပြီးတွန်းအားပေးလိုက်သလိုဖြစ်လာစေပါတယ်
။တရုတ်နိုင်ငံပီကျင်းမှာလည်းဂျွန်လအတွင်းအပူချိန် 35 ဒီဂရီကျော်တဲ့ရက်က6ရက်ဆက်တိုက်ရှိခဲ့တာပါ။တနစ်ထက်တနစ်အပူချိန်မြင့်တက်မှုနဲ့ဆူဆူဝါးဝါးကြုံနေရတဲ့အိန္ဒိယနိုင်ငံမှာတော့ပြင်းထန်လို့နဲ့အပူချိန်နဲ့ဆက်ဆက်ပြီးပြည်သူတွေကြားကျန်းမာရေးချိုးဝင်မှုနဲ့တေဆုံမှုတွေတိုးလာနေတာကြောင့်ပြည်သူကျန်းမာရေးအရေးပေါ်အခြေအနေထိဖြစ်လာပါတယ်။ဂျွန်လအထက်မှာပဲအိန္ဒိယမှာအပူချိန်ပြင်းထန်လို့နဲ့အတွက်လူ150ထက်မနည်းတေဆုံခဲ့ပါတယ်
။ that we're seeing more of is not just records being broken which as we move into a warmer world
ခုလိုအပူချိန်တွေတိုးလာတာမျိုးကျွန်တော်တို့ပိုပြီးတွေ့မြင်နေရပါတယ်အပူချိန်ကစံချိန်တင်မြင့်တက်လာတာတခုတည်းနဲ့မဟုတ်ပါဘူးရာသီဥတုပိုပြီးပူနွေးလာနေတဲ့တစ်ချိန်ထဲမှာရှေ့ဆက်လည်းပိုပြီးပူပြင်းလာမယ်ဆိုတဲ့သဘောဖြစ်ပါတယ်တစ်ချိန်တည်းတစ်ချိန်စံချိန်ချိုးပြီးပူပြင်းလာနေတာသိပ်ကိုစိုးရိမ်စရာကောင်းပါတယ
်ဖလုံးအိမ်တန်းငွေထုတ်လို့မလျှော့ချသေးသမျှအပူချိန်ကတော့ဆက်ပြီးတော့မြင့်တက်နေဦးမယ်လို့လည်းပေါမောက်ခပရီယာလေးကပြောပါတယ်ပရတင်နိုင်ငံမှာတော့ပုံမှန်မဟုတ်ပဲကျွန်းလာမှာတဲ့အပူဆုံးကာလဆောပြီးတော့ရောက်လာသလိုစပိန်မှာလည်းမနစ်ကတဲ့ပိုပူလာပြီးတော့မိုးကောင်ရေရှာမှုတာရှင်နေချိန်မှာအိန္ဒိယနဲ့အမေရိကန်ပြည်ထောင်စုမှာတော့အနည်းရှိလောက်တဲ့အပူချိန်မြင့်တက်မှုနဲ့ရင်ဆိုင်နေရပါတယ်။ဥရောပသမဂ္ဂရဲ့ Copernicus ဥတုရာသီစောင့်ကြည့်ရေးဌာနကလည်းကျွန်းလာအစမှာတဲ့ကမ္ဘာလေတုအပူချိန်ဟာဆက်မှုထွန်းကားစကာလကအပူချိန်နဲ့ 1.5 ဒီဂရီကျော်ထိပထမဆုံးရောက်လာတယ်လို့ဆိုပါတယ်
Climate change attacks our continent in the big way. I always say the climate crisis is a health crisis.
Uruyadi Donle Mu Juzaka Tunarugu Jij Chikaniware. Uruyadi Achadeha Jamay Sanya Achade Chite Sura Chuno Miepyovare. Aguzuin Jamay Nebadalu Yadhare Tutem Hude Nepong Nazi Lao Naupian Sudame Lala Shinibare. Upuma Pyayin July La Brahma Bade Mare Gava Bujinga the Gavalum Pyamya Sakun Datama Donya de degree Celsius a tea. Amienzo Yaoshikevare. Uropa Bemasuinle bigger and hika.
အဘူဇုံနွေရာဒီနဲ့ကျုံခဲ့ရတဲ့အတွက်လူပေါင်း2000ကျော်မလူလားအပ်ပဲတေဆုံးခဲ့ရပါတယ်ခုလိုရသည့်ဥဒုပူပြင်းလာတဲ့အချိန်မှာပဲတင်းနေနောက်မိုင်းမှာအယ်နီညိုအပူလိုင်းဝင်လာတော့မှဖြစ်တဲ့အတွက်နောက်နှစ်ထဲကမ္ဘာအပူချိန်ပိုးပြီးတော့မြန်တက်လာအောင်မယ်လို့ဥဒုရသည့်ဆိုင်ရာသိပ္ပံပညာရှင်တွေကခံမှန်ပါတယ်ပူပြင်းချောက်တွေ့တဲ့အတွက်ကမ္ဘာဒေသဆုံးမှာတော်မီကြီးတွေလည်းပိုးပ ဖလုံအိမ်တန်းခွေတွေကြောင့်လည်းလေတုတွေညင်ညာနေပါတယ်။လက်တလောလောင်ကျွဲကနေဒါတော်မီကြောင့်အမေရိကန်ပြည်ထောင်စုရဲမှာတော့ပြည်နယ်ပေါင်း12ခုထက်မနည်းလေတုညင်ညာမှုအရေးပေါ်သတိပေးချက်တွေထုတ်ပြန်ခဲ့ရတာပါ
။ Largest environmental risk factor is air pollution.Actually, in the European region, an estimated 1.5.
တဘာဝဝန်းကျင်မှာအဆိုးဆုံးဖြစ်လာတဲ့ကိစ္စကတော့လေထုညင်ညာမှုပါ။ဥရောပတိုက်တဲမှာတင်းတဘာဝပတ်ဝန်းကျင်တွေကပေါ်ပေါက်လာတဲ့ဘေးဒဏ်ကြောင့်ပြည်မြလူပေါင်း 1.4 တန်းလောက်ထိခိုက်ပျက်ဆုံးနေရပါတယ်။အဲ့ဒီတဲကတဝက်လောက်ဟာပတ်ဝန်းကျင်တွေကလေထုညင်ညာမှုနဲ့ဆက်ဆက်နေတာကိုတွေ့ရပါတယ
်။ဗြိတိန်တနင်္ဂနွေမှာတင်းလေထုညင်ညာမှုနဲ့တာရှီထိတွေ့ရကနှစ်စဉ်သိဆုံးရသူက 28,000 ကနေ 36,000 အထိရှိပါတယ်။လူသားတွေရဲ့လောက်ရကြောင့်ဥဒရာတိပြောင်းလဲပြီးတော့ကမ္ဘာအပူချိန်တွေမြင့်တက်လာနေတဲ့အတွက်လာမယ့်ဆယ်စုနှစ်တွေအတွင်းပုံမှန်မဟုတ်တဲ့အခုလိုအပူချိန်မြင့်တက်မှုမျိုးအဖြစ်များလာမယ်လို့လည်းပညာရှင်တချို့ကခန့်မှန်းပါတယ်။ဥဒရာတိပြောင်းလဲမှုရဲ့အကျိုးဆက်ကကမ္ဘာအပူချိန်တွေတဖြည်းဖြည်းမြင့်တက်လာရုံနဲ့မကဘဲရေကြီးရေရှမ်းမှုတွေမိုးကောင်ရေရှမ်းမှုနဲ့ထိခိုက်ပျက်စီးမှုကြီးမားလာတဲ့ဆိုက်ကလုန်းမုန်တိုင်းကြီးတွေလိုဆိုဝါပြင်းထန်လာတဲ့သဘာဝဘေးဒဏ်တွေလည်းပိုးပြီးတော့ပေါ်ပေါက်လာမှာဖြစ်ပါတယ်။ဒါကြောင့်လဲဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးဆောင်ရွက်ချက်တွေနှဆတိုးလုပ်ကိုင်ဖို့ပြည်သူတွေအနေနဲ့လည်းပြောင်းလဲလာတဲ့ရာသီဥတုနဲ့တဟစာသာကြအောင်ပြင်ဆင်ထားဖို့ပညာရှင်တွေကတိုက်တွန်းနှိုးဆော်နေကြတာဖြစ်ပါတယ်။ကျမနှံလောက်ပ
ါ။ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုနောက်လောင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမဝါသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲချင်ညာပေးမှာဖြစ်ပါတယ်ဗျာ
စင်ကဲပောက်ကွဲစေတဲ့ cluster bomb လက်နက်တွေကိုယူကရိန်းနိုင်ငံကိုပို့ပေးမဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကကာကွယ်ပြောဆိုနေပါတယ်ဘုံအသေးလေးတွေအများများပေါဝင်ပြီးနေရာခြေခြေပြန့်ပြန့်ထိခိုက်နိုင်တဲ့ cluster bomb တွေတဲကမပေါက်ကွဲပဲကြံနေနိုင်တဲ့ဘုံသေးလေးတွေကအရသာပြည်သူတွေကိုထိခိုက်နိုင်တဲ့အတွက်နိုင်ငံပေါင်း100ကျော်ကဒီဘုံတွေကိုအသုံးမပြုဖို့တားမြစ်ထားတာဖြစ်ပါတယ်ယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခိုက်တဲ့ရက်ပေါင်း900ပြည့်တဲ့ဒီကနေ့မှာတပ်ပွဲဝင်နေကြတဲ့ယူကရိန်းစစ်သားတွေကိုသမ္မတဗိုလ်လဒီမီဇယ်လင်စကီကကျေးဇူးတင်စကားပြောကြားခဲ့ပါတယ်တမရသားတွေထောက်လှမ်းရေးရရှိတွေအမျိုးသားအရန်တပ်ဖွဲ့နေကြာဆောင်တပ်လုံခြုံရေးတပ်ဖွဲ့စတဲ့တပ်ဖွဲ့ဝင်တဦးချင်းစီကိုအခုလိုတိုက်ပွဲဝင်နေကြတဲ့အတွက်ကျေးဇူးတင်ကြောင်းဒီပွဲမှာသူတို့အနိုင်ရမှာဖြစ်ကြောင်းသမ္မတဇယ်လင်စကီကပြောကြားခဲ့ပါတယ်ခင်ဗျာတရုတ်နိုင်ငံမှာရောက်နေတဲ့အမေရိကန်ဗန္ဒာယေးဝန်ကြီးဂျန်နက်ယဲလင်းနဲ့တရုတ်ဒုဝန်ကြီးချုပ်ဟယ်လီဖန်တို့ဘေကျင်းမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးကြစဉ်နှစ်နိုင်ငံကြားပုံမှန်ကောင်းမွန်တဲ့ဆက်သွယ်ရေးလမ်းကြောင်းထားနိုင်ဖို့မျှော်လင့်ကြောင်းနှစ်ယောက်စလုံးကပြောကြားခဲ့ကြပါတယ်ရှုပ်ထွေးနေတဲ့ကမ္ဘာစီးပွားရေးအခြေအနေအရကမ္ဘာစီးပွားရေးအကြီးနှစ်နိုင်ငံကြားစင်ခွန်မှုတွေဖြည့်ရှင်ရေးအမြင့်နေဖလဲအနီးကပ်ဆွေးနွေးနေဖို့လိုအပ်တယ်လို့ဗန္ဒာယေးဝန်ကြီးဂျဲနက်ယဲလင်းကပြောကြားခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှုကအလိမ်မှာဖြစ်ပြီးတော့ဆက်ပိုင်းဆိုင်ရာအတန်းလွင့်အင်ဂျင်နီယာတွေကတော့ Charleston Mock နဲ့ TN1 တို့ဖြစ်ပါတယ် VOA American အတန်းရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကို9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190တို့ကနေအတန်းလွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington.